Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဧပြီလ9ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ်ဗီဒီယိုကလည်းလိုက်ဒိုမီတာ24.50 နဲ့ 51 လိုက်လက်မီတာ190အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သက်ပါ
ဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်ဖို့ရက်သတ်မှတ်လိုက်ပြီလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟုကတနင်္လာနေ့မှာပြောပါတယ်။ရုရှားတို့ထိန်းချုပ်ထားတဲ့ဇာပိုရီဇီယာနျူကလ িয়ার စွမ်းအင်စက်ရုံတိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်မှာရုရှားနဲ့ယူကရိန်းအပြန်အလှန်ပြစ်တင်ပြောဆိုနေကြပါတယ်။ယရနာဒန်းခွေစီမံကိန်းမှာလုတ်ကင်နေတဲ့ Chevron ကုမ္ပဏီကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုလုံးဝရုပ်သိမ်းလိုက်ပါပြီ။
အဲ့လိုထိတ်တဲရောက်တဲ့တွင်ပြင်ဘိုးပြဲဖားဆောင်ကတိုက်ပွဲနဲ့ရှင်းမှုခရိုင်အတွင်းစစ်ကောင်စီတပ်တွေရဲ့ဖျက်ဆီးမှုတရင်တွေကိုလည်းကြားကြမှာဖြစ်ပါတယ်။ဒါပြင်စစ်ဘေးဒုက္ခသည်နိုင်ငံတကာအကူအညီပေါ်အပြင်းတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။အင်ဒိုနီးရှားကတရုတ်တွေပေါ်ခွဲခြားဆက်ဆံခံရမှုအခြေအနေနဲ့အီရတ်ကရေအကျက်တဲကိုလည်းကြားကြမှာပါ။အပတ်စဉ်အစည်းအဝေးမှာတော့တရင်အောင်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်တရင်တော်တွေကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ
်ဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုအရက်တမလိုက်ပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတနင်္လာနေ့မှာပြောပါတယ
်
အစ္စရေးနိုင်ငံကိုင်ရိုမြို့ဆွေးနွေးပွဲမှာအပြည့်ရရင်းနဲ့တစ္ဆက်ခန်းတွေလွတ်ပေးရေးအကြံပြုချက်တွေကိုအမေရိကန်ကိုယ်စားလှယ်တွေကဟာမတ်စ်တို့လက်ထက်ပေးအပ်ခဲ့တယ်လို့အမေရိကန်သမ္မတအိမ်ပီရိုကပြောကြားထားပေမဲ့လို့ဝန်ကြီးချုပ်နေသညာဟုကရာဖာကိုဝန်တိုက်မယ်လို့ပြောဆိုလိုက်တာပါကယ်ရိုဆွေးနွေးပွဲရဲ့အသေးစိတ်အစီရင်ခံစာကိုဒီကနေ့လက်ခံရရှိခဲ့တယ်လို့အစ္စရေးကောင်ဆောင်ကဂျေရုဆလင်မှာပြောပါတယ်အစ္စရေးရဲ့ရည်မှန်ချက်တွေပြည့်မြအောင်လို့မယမနာဆောင်ရနေတာမှာဟာမတ်စ်တို့ကိုအမြင့်ပြတ်ချေမှုန်းရင်းနဲ့တစ္ဆက်ခံတွေလွတ်ပေးရေးကအရေးအကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီအောင်ပွဲရဖို့ရာဖာကိုဝင်ပြီးတော့အဲ့ဒီကအကြံဖက်သမားရီယက်စကန်ကိုဖယ်ရှားပြစ်မှာဖြစ်မယ်အဲ့ဒီလိုဆောင်ဝင်ဖို့ရက်သက်မှတ်ပြီးပါပြီလို့ဝန်ကြီးချုပ်နေတန်ယာဟုကပြောဆိုသွားပါတယ်ဘယ်နည်းပဲရဲ့ဆိုတာကိုတော့မပြောပါဘူးအမေရိကန်ကနေတန်ယာဟုရဲ့ပြောဆိုချက်အပေါ်ချက်ချင်းပြစ်တင်ရှုံချပါတယ်ရာဖာကိုဝင်တိုက်ပွဲကိစ္စအမေရိကန်ကလုံးဝမထောက်ခံဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးပါပြီလို့အမေရိကန်ပင်တယ်ကွန်စစ်ဌာနချုပ်ကပြောပါတယ်ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့ကအီရန်တန်ယုံတိုက်ခိုက်ခံရပြီးတဲ့ဘက်အကြာတင်းလာနေကပဲအီရန်ကတန်ယုံတဲ့တစ်ခုပြန်ဖွင့်လိုက်ပါတယ်။ဒေတာရင်တင်းမာမှုတွေအရှိန်မြင့်လာစေပြီးတော့လူတွေတိတ်ဆုံးခဲ့ရတဲ့တန်ယုံတိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်အဖြစ်အီရန်ကပြစ်တင်ပြောဆိုထားတာပါ။ဆီးရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အီရန်နိုင်ငံကဗိုလ်ချုပ်နှုန်းအပါအဝင်အီရန်တော်လောင်ရင်အဆောင်သက်ခုနှစ်ဦးတိတ်ဆုံးခဲ့ရတဲ့တန်ယုံတိုက်ခိုက်မှုအတွက်လက်တုံပြမယ်လို့ပြောဆိုထားပါတယ်။အီရန်တို့ကြော်တောင်းနောက်ခံပေးထားတဲ့ပါလက်စတိုင်းဒေသထဲကဟာမတ်စ်လက်နက်ကိုင်တို့ကပြစ်ခဲ့တဲ့အောက်တိုဘာလ9ရက်နေ့မှာအစ္စရေးကိုရုတ်တဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေးနဲ့ဟာမတ်စ်တို့ကြားစစ်ပွဲဖြစ်နေချိန်မှာပဲအီရန်တန်ယုံတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒါအစ္စရေးရဲ့လက်ချက်ဖြစ်တယ်လို့ဆီးရီးယားနဲ့အီရန်တို့ကပြစ်တင်ပြောဆိုခဲ့ပေမဲ့လို့အစ္စရေးဘက်ကတော့မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။ဒမတ်စကတ်မှာထောက်ပံ့လိုက်တဲ့အီရန်တပ်ရုံးတဲ့ဟာလေကြောင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားတဲ့တပ်ရုံးအဟောင်းနဲ့တိတ်မဝေဘူးလို့တပ်ရုံးဖွံ့ဖွဲကိုရောက်နေခဲ့တဲ့ AFP သတင်းထောက်ကပြောပါတယ်။လေကြောင်းတိုက်ခိုက်ခံခဲ့ရတဲ့အီရန်တပ်ရုံးဟာကုလသမဂ္ဂရုံးခန်းတွေနဲ့အခြားတပ်ရုံးတွေရှိတဲ့မာဇာအေရီယာနားမှာတည်ရှိတာဖြစ်ပါတယ်။ရုရှားတို့ထိန်းချုပ်ထားတဲ့ဇပိုရီဇီယာနျူကလ িয়ার စွမ်းအင်စက်ရုံကိုတနင်္ဂနွေနေ့ကဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာရုရှားနဲ့ယူကရိန်းအပြန်အလှန်ပြစ်တင်ပြောဆိုနေပါတယ်။တိုက်ခိုက်မှုကြောင့်လူသုံးဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့တဦးကတော့ဒဏ်ရာပြင်ထန်ပါတယ်။ဒါဆိုဝါပြင်ထန်တဲ့တိုက်ခိုက်မှုဖြစ်ပြီးတော့နောက်တစ်ကြိမ်ထပ်ပြစ်လို့မဖြစ်ဘူးလို့အပြည်ပြည်ဆိုင်ရာအမှုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖာဂရိုစီကတနင်္လာနေ့မှာပြောပါတယ်။ရုရှားအစိုးရပြခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကအနုမျိုးစွိုင်းဆက်ယုံကိုယူကရိန်းတို့တိုက်ခိုက်ခဲ့တာဖြစ်ပြီးဒါဟာအန္တရာယ်သိမ်းများလို့နဲ့ရာဆမှုဖြစ်တယ်လို့တနင်္လာနေ့ကဆွဆွဲပြောဆိုပါရယ်ယူကရိန်းကလည်းရုရှားတို့လက်ချက်အဖြစ်တုံ့ပြန်ပြောဆိုထားပါရယ်နျူကလ িয়ার စွိုင်းဆက်ယုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးတရခိုးယူပေးဖို့အဖွဲ့ဝင်35နိုင်ငံရှိတဲ့ IAEA ရဲ့ပုတ်အဖွဲ့ကိုပန်ကြားထားတယ်လို့ရုရှားတန်တမာမီခဲလ်ဦးယာနော့ဖ်က X လူမှုကွန်မြူနတီဆမ်မနာမှာတနင်္လာနေ့ကအရေးပါတယ်စစ်ပွဲအရေးလေးလာနေတဲ့ဝါရှင်တန်အခြေစိုက်တင့်တန်အဖွဲ့တခုကတော့အချုပ်အခြာအာဏာပိုင်ယူကရိန်းမြေပေါ်ကနျူကလ িয়ার စွမ်းအင်စက်ရုံကိုကိုယ်တိုင်ကိုကျထိန်းချုပ်သိမ်းပိုက်ပြီးတော့တရဝင်ဖြစ်သွားအောင်လို့ IAEA ရဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုရုရှားကအသုံးချဖို့ကြိုးပမ်းတာဖြစ်တယ်လို့သုံးသပ်ထားပါတယ်
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.25kHz 1.1.3 5.40kHz 4.85kHz 5.59kHz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ရတနာတန်ခွေစီမံကိန်းမှာလုပ်ကိုင်နေတဲ့ Chevron ကုမ္ပဏီကမြန်မာနိုင်ငံတွင်ရှင်းနေမြုံနာမှုတွေကိုလုံးဝရုပ်သိမ်းလိုက်ပြီလို့မြန်မာအရေးဆောင်ကြည့်နေတဲ့ Justice for Myanmar ကထုတ်ပြန်ပါတယ်။ American စွမ်းအင်ကုမ္ပဏီ Chevron ကမြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတယ်ဆိုပြီးတော့လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးမှုတွေကြောင့်ဖြစ်ခဲ့တဲ့နှစ်နှစ်လောက်ကလေးကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းတော့မယ်လို့ကြေညာထားခဲ့တာပါ။လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးမှုကြောင့်ယတနာတန်ခွေလုပ်ငန်းရဲ့အစုရှယ်ယာတွေကိုကနေဒါနိုင်ငံက MTI စွမ်းအင်ကုမ္ပဏီကိုရောင်းချဖို့သဘောတူထားတာတွေလည်းပြတ်သွားခဲ့တယ်လို့ Justice for Myanmar ရဲ့ April 9ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယတနာတန်ခွေစီမံကိန်း Chevron ရဲ့လက်ကျန်အစုရှယ်ယာတွေကိုထိုင်းနိုင်ငံက PTTE ကုမ္ပဏီနဲ့မြန်မာရေနံနဲ့သဘာဝလုပ်ငန်း MOG တို့ကိုခွဲဝေရောင်းချပေးခဲ့ပါတယ်။အကျိုးအမြတ်များတဲ့ယတနာတန်ခွေစီမံကိန်းဟာအပြင်မဲ့ပြည်သူတွေကိုနှိမ်နှင်းနေတဲ့စစ်ကောင်စီအတွက်ဝင်ငွေရှာပေးနေတဲ့လုပ်ငန်းဖြစ်တယ်လို့လည်းပြောထားပါတယ်။ Chevron နဲ့သူ့ရဲ့မိတ်ဖက်တွေအနေနဲ့ယတနာတန်ခွေစီမံကိန်းမှာပါဝင်ခြင်းအပြင်စစ်ကောင်စီရဲ့စစ်အရာဇဝမှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့အရာဇဝမှုတွေမှာပါဝင်ပတ်သက်နေတာဖြစ်တယ်လို့လည်း Justice for Myanmar ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗြိတိန်အမေရိကန်ဩစတြေးလျနိုင်ငံတို့ဟာဩဂတ်စ်လို့ခေါ်တဲ့မဟာမိတ်သုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအဆင့်မြင့်တင်နိုင်ရေးဂျပန်နိုင်ငံနဲ့လက်တွဲဆောင်မသွားဖို့စီစဉ်နေတယ်လို့သုံးနိုင်ငံပူးတွဲပြီးတော့တင်းနှလာနေကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်ဝန်ကြီးချုပ်ဖူမီယိုဂီရှိတာတို့ဝါရှင်တန်မှာပုတ်ထူးနဲ့တွေ့ဆုံတဲ့အခါဒီကိစ္စကိုဆွေးနွေးမဲ့ပုံရှိတယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါတယ်။အင်ဒိုပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုကိုတံပြန်ဆောင်ရွက်နိုင်အောင်လို့2023ခုနှစ်ကဒီအဖွဲ့ကိုဖွဲ့စည်းခဲ့တာပါအဖွဲ့ရဲ့ပထမမန်နိုင်ကတော့ဩစတြေးလျအတွက်နျူကလ িয়ার စွမ်းအင်3တက်ခတ်ရေးရင်းငုတ်တင်မောတွေပို့ဆောင်မှုဖြစ်ပါတယ်ဒီနေရာမှာဂျပန်နိုင်ငံပါဝင်လာအောင်အကြံပြုထားတာမျိုးကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးအဖွဲ့ရဲ့ဒုတိယမနိုင်မှာတော့ quantum computer နည်းပညာပင်လယ်ရေအောက်ရေယာအသံထက်မြန်တဲ့ hypersonic ဉာဏ်ရည်ရုနည်းပညာနဲ့ cyber နည်းပညာတို့တည်းရေးစတဲ့ကဏ္ဍတွေမှာတော့အဖွဲ့ဝင်နိုင်ငံတွေကပူးတွဲဆောင်ရွက်ကိစ္စတွေမှာဂျပန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေပါတယ်လို့လည်းပရတိအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြောက်အမေရိကတိုင်းမှာဧပြီလ10ရက်တနင်္လာနေ့ကနေ့ကျသွားတာကိုလူပေါင်းတန်းနဲ့ချီလို့တွေ့မြင်ခဲ့ရပါတယ်။မက္ကဆီကိုကနေဒါအမေရိကန်ပြည်ထောင်စုတို့မှာနေလန်းချောင်းတက်တဲ့ပေါ်ကျတဲ့ပြည်နယ်တွေကတော့နေအပြစ်ချက်တာကိုမြင်တွေ့ခဲ့ရပါတယ်။မြောက်အမေရိကတိုင်းတွင်နေထိုင်သူအားလုံးနေပါနေအပြစ်ချက်တာသမမဟုတ်တစိတစိတ်တပိုင်းနေကျတာကိုတွေ့မြင်ခဲ့ရတာပါ။တချို့လူတွေကတော့နေအပြစ်ချက်တာကိုမြင်ရတဲ့ပြည်နယ်တွေကိုခီထွက်ကြပါတယ်။ပစိဖိတ်သမုဒ္ဒရာကန်ယိုရမ်မော်ကမက္ကဆီကိုနဲ့တက္ကဆပ်ပြည်နယ်အပြင်အမေရိကန်ပြည်နယ်14ခုတို့မှာနေကြတာကိုတွေ့မြင်ခဲ့ရပါတယ်။နေမီကြီးရှိကနေလကဘာဖြတ်သွားတဲ့5မိနစ်ခွဲလောက်အမောင်းကျသွားခဲ့တာဖြစ်ပါတယ်။ဂျာဟာလွန်ခဲ့တဲ့9မိနစ်ကနေကြတဲ့အချိန်ထက်နှစ်ဆပိုကြာတာဖြစ်ပါတယ်။အဲ့ဒီတုန်းကတော့လမင်းဟာကဘာမြင်းနဲ့ပိုးပြီးတော့နီးနေတာကြောင့်နေကြချိန်တိုးတာပါ။အခုလိုနေအပြစ်ကျတာမျိုးကိုထထုံရဖို့နောက်ထပ်20တနည်းတော့ဆောင်းအောင်ပါပါ။တနင်္လာနေ့ကနေပတ်လမ်းကြောင်းတစ်လျှောက်အကျယ်အဝန်းကခမန်းချေတရားနဲ့15မိုင်လောက်ရှိပြီးတော့ Dallas, Indianapolis, Cleveland, Buffalo, New York နဲ့ Montreal လိုမြို့ကြီးတွေမှာနေအပြစ်ကျတာကိုတွင်ပြင်ခဲ့ရပါတယ်။နေလမ်းကြောင်းတစ်လျှောက်ခမန်းချေလူပေါင်း44တန်းလောက်နေထိုင်နေကြတာဖြစ်ပြီးနေလမ်းကြောင်းနဲ့မိုင်နေရာအကွာမှာနေထိုင်တဲ့လူကတော့တန်းတရားကျော်အထိရှိတာဖြစ်ပါတယ်။
မနက်ခင်းနောက်ဆုံးရသတင်းတွေကိုနန်းအောင်ချင်းချပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ရှမ်းကယားဒေသမူပြင်းနဲ့ဖားဆောင်မြို့မှာရက်ဆက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စစ်ကောင်စီရဲ့တပ်စခန်းတွေကို KNY တပ်ပေါင်းစုတွေကဝင်ရောက်တိုက်ခိုက်ပြီးမြို့သိမ်းဘွဲဆင်နွှဲနေတဲ့အကြောင်း KNY အမျိုးသားများကောက်ွယ်တပ် KNDF ပြည်ကြိုင်တာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့လေယာဉ်အသုံးပြုပြီးပြင်းပြင်းထန်ထန်ခုခံနေတယ်လို့ဒေသခံတဦးကဆိုပါတယ်ဒီကြောင်တဲ့ပြပို့ထားတာကိုမှတ်သိကြီးထိုက်ကပြောပြပါပ
ါရှမ်းကယားဒေသမိုးပြင်းမြို့နယ်ဖားဆောင်မြို့မှာနေ့စဉ်ဆိုသလိုစစ်ကောင်စီတပ်နဲ့ကင်းနီတော်လန်ရေးပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်ဒေသရင်းမျိုးတွေကိုပါထင်းချုံနိုင်ဖို့ကြိုးပမ်းနေတယ်လို့ကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ပြန်ချရေးတာဝန်ရှိသူ တာအေဆုက VOE ကိုအခုလိုပြောပါတယ
်။မူပြကတော့စစ်စင်ရေးတွေလုပ်နေတော့ပါပဲ။ဟုတ်စစ်စင်ရေးတွေမပြတ်သေးပါဘူး။အထူးလင်းလကောင်းမဲ့ဖားဆောင်ဖက်ကလည်းဒီစစ်စင်ရေးတွေလုပ်နေတော့ပါပဲဘောနော်။ဆိုတော့ဖားဆောင်ကတော့မြို့ကိုတိုင်နိုင်ဖို့အတွက်ဒါဟိုမြို့ရဲ့ area တော်တော်များကိုတိုင်ထားနိုင်ပြီဘောနော်။စစ်ကောင်စီအခြေဆိုင်တပ်ကိုပဲဒါကိုတိုင်နိုင်ဖို့ဒါစစ်စင်ရေးတွေလုပ်နေတော့ပါခင်ဗျ။ဖားဆောင်မြို့ထဲမှာဘောနော်ဒီ134စခန်းထဲမှာစစ်ကောင်စီတပ်တွေရှိတယ်ဘောနော်။
မိုးပြင်းမြို့စစ်ကောင်စီအခြေဆိုင်အမှတ်၄နှစ်နှစ်ချင်းမြန်တရင်တဝိုင်မှာစစ်ကောင်စီတပ်နဲ့ကင်းဒီတော်လန်ရစ်တပ်ပေါင်းစုတွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာတပတ်နီးပါးရှိလာပါပြီ။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းမှာကလေးကလည်းဖားဆောင်မြို့သိမ်းတိုက်ပွဲဆင်နွှဲနေပြီးအခုချိန်ထိဖားဆောင်မြို့စစ်ကောင်စီအခြေဆိုင်အမှတ်134ချင်းမြန်တရင်နဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေစေဖြစ်တယ်လို့KNDF ပြန်ကြားရေးတာဝန်ရှိသူတာအေဆုကပြောပါတယ်။မိုးပြဲတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးရော၄ချောင်းမှအသုံးပြုပြီးပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတယ်လို့မိုးပြဲမြို့ကန်တူက VOA ကိုပြောပါတယ်
။အဲ့ဒီဖြစ်တော့မှာလည်းဒီဘုံငယ်နေဒီကတော့နေတဲ့အစပေါ့ဒီခုချင်းနေတော့9ရက်6ရက်လောက်ရှိပြီးတိုက်ပွဲတော့မင်းနေတော့ဒီတိုင်းပါပဲ
။ဟုတ်ကဲ
့နဲ့လာပြန်
ဒီတိုက်ခိုက်မှုကြောင့်ရပ်သားထိခိုက်မှုနဲ့နေအိမ်ပျက်စီးမှုအခြေအနေကိုတော့မသိရသေးပါဘူး။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာလည်းမရှိသေးပါဘူး။အေဗီလာကျင်းနေနေကင်းပိုင်းကမိုးပြင်းမျိုးကိုစစ်ကောင်စီက၄ချောင်းတိုက်ခိုက်ခဲ့ပေမဲ့လူအထိခိုက်မရှိဘူးလို့ဒေသခံကပြောပါတယ်။အေဗီလာ၂ရက်နေ့ညပိုင်းမှာတော့ဖဲခုံမြို့နယ်အနောက်ချမ်းဆိုင်ခွန်ရွာကိုစစ်ကောင်စီကလေရင်နဲ့6ကြိမ်ဘုံးကျဲတိုက်ခိုက်တာကြောင့်ရွာကန်၈ဦးထိခိုက်ဒဏ်ရာရပြီးနေအိမ်၁၂လုံးပျက်စီးခဲ့ကြောင်းကီယင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ်။ဒါအပြင်မတ်လ22ရက်နေ့မှာလဲဖဲခုံမြို့နယ်လက်ဤချေးရွာစေယုံကိုပေါင်900ဘုံးနဲ့၄ကြိမ်လာရောက်ကျဲချတိုက်ခိုက်တာကြောင့်စေယုံဝန်တပ်နဲ့အရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရရှိပြီးအဲ့ဒီထဲက2ဦးမှာပြင်းပြင်းထန်ထန်ဒဏ်ရာရပါတယ်။စစ်ကောင်စီတိုက်ခတ်မှုနဲ့တိုက်ပွဲအခြေအနေတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာပေးလို့ရမှာထွက်ပြေးတင်းရှောင်နေကြပြီးအများစုကအခုချိန်ထိနေရမပြတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ရှမ်းကယားဒေသမှာစစ်ကောင်စီတပ်တွေကိုကယင်နီတပ်မတော် KA ကယင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဖဲဂုံမူပြဲစတဲ့တော်လှန်ရေးအင်အားစုတပ်တွေပူးပေါင်းတိုက်ခိုက်နေတာဖြစ်ပါတယ်။ဒေသရင်းစစ်ကောင်စီတပ်တွေလုံးဝကင်းစစ်မှာပဲတော်လှန်ရေးတပ်ရောဒေသခံတွေပါအေးအေးချမ်းချမ်းနေထိုင်ပြီးလုံခြုံစားသောက်နိုင်မှာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတာအေစုကပြောပါတယ်။
မိုးပြဲရဲ့ဖားဆောင်ရင်ကိုဘာလို့တင်းလဲဆိုရင်တော့ဒါဟိုကျွန်တော်တို့ဒါစစ်စင်ရေးတွေကဒါဟိုမြို့တင်းလဲစစ်စင်ရေးတွေဖြစ်တဲ့အတွက်တော်လိုင်းရေးတပ်ပေါင်းစုကနေပြီးတော့မှဒါမြို့တွေအလိုက်ပေါ့နော်မြို့တင်းတပ်ဖွဲ့တွေဆင်နွှဲတဲ့ဟိုပုံစံပဲဖြစ်တယ်ပေါ့နော်စစ်ကောင်စီကင်းစင်တဲ့နယ်မြေတွေကတော့ဒါကျွန်တော်တို့ဖြီတူတွေရောတော်လိုင်းတပ်ဖွဲ့တွေရောဒါလွတ်လပ်စွာလှုပ်ရှားသွားလာမီထိုင်လို့ရတယ်ပေါ့နော်ဟိုလေချောင်းအန်တီရေကလွဲလို့ပေါ့ပြီးတော့ကျွန်တော်တို့ရဲ့ဒီလူမှုဆက်ဆံရေးတွေနောက်ပြီးတော့ကုန်တွယ်ရေးတွေဟိုပါဘောနော်ဒီချိတ်ဆက်နံပါတ်ဆက်တွေရေးတွေကပိုအဆင်ပြေနိုင်မဲ့အခြေအနေမျိုးဖြစ်ပါတယ်
။မိုးပြေဖားဆောင်မှာလက်တလို့တိုက်ပွဲနဲ့ပတ်သက်လို့မြင်းမြန်းဖို့စစ်ကောင်စီရဲ့ကြားပြင်းနဲ့ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး
။ဆလပီစခိုင်းတိုက်ပွဲကိုကြည့်ကြအောင်ပါ။ရှေးဘုတ်ခရိုင်တွင်းကရှားတော်ရွာနဲ့တောင်နဲ့ကြေးရွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကဧပြီလ6ရက်နေ့မှာမိရှို့ခဲ့ပြီးဒေသခံခုနှူးကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်နဲ့ကြေးရွာပြူစောဒီအဖွဲ့တွေကဧပြီလ6ရက်စနေနေ့ကဂွေမင်ကိုအုပ်စုရွှေချင်းကြေးရွာနဲ့ဝက်လက်မြို့နယ်ထုံးပူကုန်းကြေးရွာကိုဒရုန်းနဲ့ပုံချခဲ့တာကြောင့်ဒေသခံတို့သေဆုံးပြီး၄ဦးပြင်းထန်ဒဏ်ရာတွေရရှိခဲ့ကြတယ်လို့လည်းဆိုကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုကိုစံကျော်ထွန်းကပြောပြပါမယ်။
ရွှေဘိုခရိုင်ရွှေဘိုမန္တလေးလမ်းမကြီးပေါ်ကရှားတော်ကျေးရွာနဲ့တောင်နှဲကျေးရွာတို့ကိုစစ်ကောင်စီတပ်တွေကဧပြီ5ရက်နေ့ကတည်းကအင်အား150ဝန်းကျင်နဲ့စတင်စစ်ကြောင်းဝင်ရောက်ခဲ့ပြီးစနေနေ့မှာရှားတော်နဲ့တောင်နှဲကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံခွန်းနှူးလည်းတတ်ခံခဲ့ရတယ်လို့ဒေသခံတူကခုလိုပြောပါတယ်။အင
်းဟိုဘောတောင်ကျနေနေလေကင်းဟိုတောင်နှဲကိုစတင်ပါနဲ့အဲဒီမိနစ်ကြာထွက်ရင်းနဲ့ဘုလုံးစတင်ပါဟိုတောင်နှဲကတော့30နဲ့တလုံးပါအောင်ကျတော့အင်ဂျင်နီယာကျော်လေးလေးပါတယ်။တောင်းတဲ့အရမျိုးသမီးတို့လက်နဲ့ကြီးမှန်လို့တည်တယ်။မျိုးသမီးကတော့ဆက်ပြင်းနဲ့ဒိတ်ဆက်နေမိလို့တည်ရ၂ယောက်ပေါ့လေ။ ကတော့ဟဲ့ဒါငွေနှစ်ယောက်ကမြေတန်းခါရဲဟိုတကြီးရွယ်ကိုသုံးဝံပြီးအောင်လို့ဆမပြေးနိုင်တော့ဘယ်နဲ့ပြေးနေမှာပါ
အဲ့ဒီစစ်ကြောင်းကစနေနေ့ညနေမှာရွှေဘုံမျိုးဘက်ကစစ်ကောင်စီစခန်းကိုပြန်ဝင်သွားကြတယ်လို့ပြောပါတယ်။ရှားတော်ကြီးရွာဟာအင်ဂျီ450ကျော်ရှိတဲ့ကြီးရွာကြီးဖြစ်ပါတယ်။စစ်ကောင်စီတပ်တွေဝင်လာချိန်မှာရှားတော်နဲ့တောင်နှဲကြီးရွာကဒေသခံတွေထွက်ပြေးတိမ်းရှောင်ကြတာကိုစစ်ကောင်စီကလိုက်လံပစ်ခတ်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ရွှေဘုံမျိုးနယ်အမှတ်3ခရိုင်ချင်းဆက်လမ်းမကြီးပေါ်မှာရှိတဲ့ကြီးရွာတွေကိုစစ်ကောင်စီနဲ့ပြူစောတိအဖွဲ့တွေကဒရုန်းနဲ့ဘုံပစ်ချတိုက်ခိုက်တာမျိုးတွေဧပြီ6ရက်စနေနေ့ကပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ခရိုင်ချင်းဆက်လမ်းမပေါ်ကကြေးရွာအနည်းဆုံး၄ရွာလောက်ကိုဒီလိုတိုက်ခိုက်မှုလုပ်ခဲ့တာဖြစ်ပြီးဂွေးပင်ကုန်းကြေးရွာအုပ်စုရွှေကျင်ရွာကဒေသခံ၃ဦးပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဝက်လက်နယ်တဲကထုံးဖို့ကုန်းကြေးရွာကဒေသခံ၃ဦးသေဆုံးပြီး၂ဦးဒဏ်ရာရခဲ့တယ်လို့ဒေသခံ၃ဦးကအခုလိုပြောပါတယ
်။အဲတကိုင်းနဲ့90กว่าလောက်ပေါ့နော်60กว่าလောက်ဒီလိုတို့ဂွေးပင်အုပ်စုရွှေကျင်ရွာပေါ့အဲအဲ့ကားလမ်းတစ်ခါမှာဒုံးကြီးနဲ့ဘာလို့ဟိုပြေးတဲမျိုးဆိုတော့မခောက်ရွာပြူဖွဲရတောင်လာဘဝနဲ့ဒုံးကြီးထားတယ်ပေါ့ဒုံးနဲ့လာကြတာပေါ့အဲတော့လည်းလာကြတာကတော့ပြည်သူ၃ယောက်အထိနာပြီးတော့အိမ်တလုံးသူတို့ကလောင်ချာသေးခေါ်မလားမသိဘူးအဲ့ဒါနဲ့တခြားလို့အိမ်တလုံးလည်းမိလောင်သွားတယ်ပေါ့အဲအဲ့ဒီဘက်တန်းကတော့ဘယ်လိုပြောရမလို့ရေချက်ကြီးကြီးလို့ဖြစ်နေတာပေါ့ဟိုဟာဒေသခံပြည်သူတွေနေတဲ့ဘက်ကိုတက်တက်မဲ့ကြီးရေချက်ကြီးကြီးလှည့်ချတာပေါ့အဲ့ဒီရဲ့တောင်လာရဲ့ဒါသူကနောက်ဖက်ကြတာပေါ့တောင်လာရဲ့တောင်မဲ့ဖြစ်တဲ့ထုံးမကုန်းမဲ့လည်းဒေတာကတော့အထိနာတယ်လို့ပြောတယ်။တယောက်တင်းသွားပြီလေ
။ရွှေဘုံမြို့နယ်အမှတ်3လမ်းမကြီးပေါ်ကကြေးဝါတွေကိုအရင်တုန်းကစစ်ကောင်စီတပ်တွေကမကြာခဏနယ်မြေရှင်းစစ်ကြောင်းထိုးပြီးကြေးဝါတွေကိုမီးရှို့တာတွေရှိပေမဲ့အခုအဲ့ဒီလိုစစ်ကြောင်းတွေမဝင်တော့တာ6လဝန်းကျင်ရှိနေပြီဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလေးထိုးစစ်နဲ့တိုက်ပွဲတွေအပြင်လေကြောင်းကပါပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာနေစဉ်တေဆုံးသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပေးဆောင်ရေးတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်။စစ်ကောင်စီကတော့အဲ့ဒီဒေတာကြေးဝါတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်တာဖြစ်တယ်လို့ထုတ်ပြန်လေးရှိပါတယ်ခင်ဗျာ
အကြမ်းဖက်နေနေရကဖြစ်ပေါ်လာတဲ့စစ်ပွဲရဲ့ဒုက္ခသည်တွေကိုကူညီရေးကတော့ဘလို့ရှိပါသလဲလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံတကာနဲ့မြန်မာလူမှုကူညီရေးအဖွဲ့အစည်းတွေကဝေဖန်ကြတာတွေရှိနေတယ်လို့တိုင်းသားအဖွဲ့အစည်းတချို့ကလည်းဒီစီစဉ်ကလက်တွေ့မကျတဲ့အပြင်ယုံကြည်စရာလည်းမရှိဘူးလို့ပြောဆိုကြပါတယ်မညွန်ညွန်တွေကမေးမြန်းတင်ပြပေးထားပါဗ
ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံချက်ချေနီအခွဲတို့အဓိကဦးဆောင်လုပ်ကိုင်မဲ့မြန်မာနိုင်ငံကစစ်ဘေးသင့်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုလုပ်ငန်းစဉ်ကိုပြီးခဲ့တဲ့မလ25ရက်နေ့ကစတင်စမ်းသပ်အကောင့်ထည့်ဖို့ဆောင်ရွက်နေပါပြီဒါပေမဲ့လည်းဒီအစီအစဉ်ပေါ်ယုံကြည်မှုမရှိတဲ့အကြောင်းကရနီအမျိုးသားတိုးတက်ရေးပါတီ KNPP ကပြောဆိုလိုက်ပါတယ
်သူတို့တကယ်တမ်းပူပေါင်းလုပ်တာကမြန်မာ Red Cross နဲ့လုပ်တဲ့ခါကျတော့မြန်မာ Red Cross ကိုကျွန်တော်တို့ကကြီးလိုက်တဲ့ခါကျတော့သူ့ရဲ့ leading လုပ်တဲ့လူတွေကဗိုလ်ချုပ်ဟောင်းနေဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့အကူအညီကတကယ်တကယ်ဟိုဥစားပေါ့နော်ဒီလိုအပ်နေတဲ့နေရာကိုတော့တာရိုက်ရောက်ပါမလားပေါ့နော်အခုလည်းသူတို့သွားတဲ့ process ကတကယ်တမ်းဒုက္ခသည်ရှိတဲ့နေမြေက KNU ထိန်ချုပ်နေမြေဖြစ်တယ်။ဒါမဲ့သွားလိုက်တာကတခြားလမ်းကြောင်းနဲ့ဘလို့မှသူတို့ကအောင်မြင်နိုင်ဘူးလေနော်။ဆိုတော့အလုံးတက်လည်းအဆင်မပြေနိုင်ဘူး
။ဒါအပြင်ဒီအကူအညီပေးရေးအစီအစဉ်ကလိုအပ်နေတဲ့သူတွေအလုံးရရှိဖို့အတွက်ကလည်းတေချာမှုမရှိမျှတမှုမရှိဘူးလို့မြင်မိတဲ့အကြောင်းဆိုပါရစေ
။ဒုက္ခသည်2000လောက်ကိုစပြီးမှသူတို့ကနေတော့စပြီးတော့အကူအညီထောက်ပံ့မှုပါ။ဒီကနေ့တမတဆင်အောင်မြင်ပြီဆိုလို့ရှိရင်နိုင်ငံတကာရဲ့ funding တွေနဲ့ဒီထက်ပိုပိုကြီးလောက်သွားမယ်ဆိုတဲ့ဟာပြောဒါပေမဲ့တကယ်တမ်းကျွန်တော်တို့ကရင်နဲ့ကရင်နီပဲပေါ့နော်ကရင်နဲ့ကရင်နီနဲ့နောက်တခြားချင်းတို့ပါလို့ရှိမှာဒုက္ခသည်ကိုကျွန်တော်ကြည့်လိုက်ရှင်လူကြီးကဘူးစားပေါ့ရှင်းရှင်းပြပေါ့နှစ်တန်းလောက်ကရှိတယ်ဒီလောလောဆယ်ပေါ့နော်ဒါကတော့အကြမ်းပြင်းပေါ့ estimate ပေါ့ဆိုတော့အဲ့ထက်မှာ2000လောက်ကိုပဲကူမယ်ဆိုတော့ဒါကတော့ကျွန်တော်တို့ဒီ fair humanitarian assistance delivering ဟို process မဟုတ်တော့ဘူးပေါ့เนาะအဲ့ဒါကိုလည်းကျွန်တော်တို့ပြောတော့အခုကသူကဒီ2000လောက်ကိုကရင်ဒေသမှာပဲ3နေရာလောက်ကိုသူကခွဲမှလုတ်တဲ့ပုံစံဖြစ်တယ်ဆိုတော့ကူလုတ်တဲ့ခါမှာလည်း3နေရာလည်းမဖြစ်ဘူးဆိုတော့သူက BGF ကနေတဆင့်ပေါ့เนาะ data ကိုအထုတ်ပေါင်းကဆရာမတို့တွေ့ပါလိမ့်မယ် KNU ကထုတ်ပြောလိုက်တာကတော့3800ပါဆယ်ထုတ်ပေါ့3800ပါဆယ်ထုတ်ကတထုတ်ကိုဘန်းငွေ1000ကျော်လောက်ပဲရှိမယ်လို့ပြောတယ် ဆိုတော့ဒီလောက်ထုတ်လေးတွေနဲ့ကျွန်တော်တို့ရှိနေတဲ့ဒုက္ခတွေခင်းညူမှာတော့မသူ့ရဲ့ဒုက္ခတွေဥယေက8သိန်း9သိန်းကျော်8သိန်းလောက်ရှိတယ်လို့ကျွန်တော်တို့ကြားတယ်ကျွန်တော်တို့ပြည်နယ်ဆိုလို့ရှိရင်ကျွန်တော်တပြည်နယ်လုံးဖြစ်တာတမျိုးဖြစ်တော့3သိန်းကျော်4သိန်းပေါ့နော်အဲလိုမျိုးဖြစ်တဲ့ကိစ္စတွေရှိတယ်ဒါကရင်နဲ့ဂရင်းနီပဲရှိသေးတယ
်ကရင်နီဒေသမှာရှိနေတဲ့စစ်ပြေးဒုက္ခတွေတွေအတွက်တော့စီးရင်စရာတွေရယူသွားတာကလွယ်ပြီးအကူအညီပေးမဲ့လုပ်ငန်းစဉ်တွေအတွက်ဘာမှဆက်သွယ်လှုပ်ဆောင်ပေးတာမရှိသေးဘူးလို့လည်းပြောပြပါဗျ
။ AMPP ဘက်မှာတော့သူတို့ကတော့အခုတည်းကတော့ information ကောက်တဲ့သဘောလောက်ပဲရှိတယ်။ကျွန်တော်တို့ရှိမှဘာမှစလုပ်တာလည်းမရှိဘူးပေါ့နော်။ဒါပေမဲ့လည်းခက်တာကသူတို့အဓိကကတော့စောပိုင်းကတော့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ corporation လို့ဒီမှာလှုပ်သွားမယ်ဆိုတဲ့ပုံစံနဲ့ပြောပြီးမှလည်း information ကကျွန်တော်တို့ရှိမှစာဆုံးမရှိဘူးပေါ့နော်။အဲ့ဒါတကယ်ကိုအဲ့ဒါလေးတော့ဖြစ်နေတာပေါ့။
မြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲတွေကြောင့်မြန်မာပြည်သားတွေရဲ့လူဦးရေ3ပုံတပုံလောက်ရှိတဲ့လူပေါင်း 18.6 တန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့မကြသေးခင်ကပဲကုလသမဂ္ဂကထုတ်ပြန်ပြောဆိုထားတာပါ American ပြည်အောင်စုကတော့မြန်မာနိုင်ငံတဝန်းလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီအတွက်နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့် American ဒေါ်လာ318တန်းကျော်ထောက်ပံ့ပေးထားတဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်ရှင်ကျွန်မညညလွင်ပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင်
ခုတော့နိုင်ငံတကာသတင်းဆောင်ပါတွေပဲလှည့်ကြအောင်ပါအီရတ်ကရေးအကြတဲကိုမသွားမီအရင်ခေတ်ကအင်ဒိုနီးရှားမှာနေတဲ့တရုတ်မွတ်စလင်တွေခြေတွေကိုကြည့်ကြအောင်ပါသူတို့ဘော်ဖွဲ့ချဆက်ဆံမှုတွေကြောင့်ကိုယ်ကိုယ်ယုံကြည်မှုတူတဲ့တခြားသောသူတွေနဲ့ရောတော့မှုခက်ခဲခဲ့ပါတယ်အခုချိန်မှာတော့အင်ဒိုနီးရှားနိုင်ငံတွင်းကဗလီတော်များများဟာအရီကွာဟာချက်ကိုပေါ့မှုပေးနိုင်မှု UL လာတဲ့အကြောင်း VOA သတင်းတော့အဟာဒီယန်ဥတာမသတင်းပေးပို့ထားပါတယ်မတ်သိန်ကြီးထိုက်ကပြောပြမှာပါ
ဂျကာတာမြို့တော်ကဒီအဆောက်အဟာဆိုရင်အနည်းနဲ့အဝါရောင်သုံးထားပြီးတရုတ်ရိုးရာအပြင်းအထန်ဖြစ်တာကြောင့်တာအိုဓမ္မမဟုတ်လဲကွန်ဖြူရှက်ကျောင်းတော်အဖြစ်အမှတ်မှားနိုင်ပါတယ်ကွန်ဖြူရှက်ဝါဒကိုလည်းလေးစားခဲ့ပြီးတာအိုဝါဒကိုတီထောင်သူလောက်စီကိုအစွဲပြုမှက်ခေါ်ထားတဲ့လောက်စီလမ်းပေါ်ကဈေးဆိုင်တန်းတွေထဲမှာဒီအဆောက်အုံရှိနေတာပါဒါပေမဲ့လို့လဲဒီအဆောက်အုံကအင်ဒိုနီးရှားမြို့တော်ဂျကာတာကတရုတ်အတိုင်းဝိုင်းဝတ်ပြုရာလောက်စီဘီလီဖြစ်ပါတယ်။ဒီဘီလီဟာဆိုရင်တရုတ်နယ်ပွားမွတ်စလင်စီးပွားရေးသမားယူနွတ်ယာယာရဲ့အစီအစဉ်နဲ့1990ခုနှစ်မှာဖွင့်လှစ်ခဲ့တာပါ။ဘီလီဖြစ်မြောက်ရေးအတွက်ဟာဂျီကရင် OE ဖောင်ဒေးရှင်းကိုသူကတည်ထောင်ခဲ့တာပါ။လောက်စီဘီလီကအီမန်နာဂာဂူအီက
karena orang china kan sebenarnya udah lama
indonesia ma tiyot dui asin set ni thain la kae ja bi me dutch colony a song tat pi lo indonesia lut lai ya chein ma ro taiyin da indonesia ri ne tiyot ri cha ma kwa ha chet ka chi thwa la wa de da jaw le be yunwe kaya ka di kwa ha chet ko paung khu pe kae chin na ba
ma aung myin kae de sian na thain chan si mu a twet indonesia communist party ko a pye poun cha pi naw community တရုတ်နဲ့ပတ်သက်တဲ့ဆိုတဲ့ယူဆချက်နဲ့1965ခုနှစ်အတွင်းရှင်းလင်းမှုမှာတရုတ်နှွေဘွားတွေကိုပြစ်မှတ်ထားခဲ့ပါတယ်။1998ခုနှစ်ဗန်နာယီပြည်ထနာတက်ခဲ့ချိန်ဂျကာတာကအုံကြွမှုမှာလဲတရုတ်နှွေဘွားအင်ဒိုနီးရှားတွေဟာသူတို့ကြွယ်ဝမှုကြောင့်ပြစ်မှတ်ထားခံခဲ့ရပါတယ်။အင်ဒိုနီးရှားလူဦးရေမှာတရုတ်နှွေဘွားက300ခန့်နှုန်းကျော်ရှိပါတယ်။တရုတ်နှစ်ကူကိုနိုင်ငံတော်အလတ်ရဲ့အဖြစ်သတ်မှတ်ထားပြီးကွန်ဖြူရှက်ဝါဒကိုလည်းအင်ဒိုနီးရှားရဲ့အသည့်အမှတ်ပြုကိုယ်ကိုယ်ယုံကြည်မှု6ခုတည်းကတစ်ခုအဖြစ်သတ်မှတ်ထားပြီးမယ်လို့လည်းတရုတ်ဆန့်ကျင်ရေးသဘောထားကတော့စွဲကြံနေစေဖြစ်ပါတယ်။
လောက်စီဘလီကိုစီမံခန့်ခွဲတဲ့ဟာဂျီကရင်အိုအီဖောင်ဒေးရှင်းကိုဦးဆောင်သူဟာဂျီမူဟာမက်အလီကရင်အိုအီက
ဘယံကန်ဆိုင်နီကတူရန်ချီနာ
ကျွန်တော်မိသားစုကအင်ဒိုနီးရှားမှာမွေးဖွားကြီးပြင်းခဲ့တာမျိုးဆက်80ရှိခဲ့ပေမဲ့အခုချိန်ထိတရုတ်တွေလိုတတ်မှတ်ခံရဆဲဖြစ်ပါတယ်ကျွန်တော်မျိုးလုံးပုံစံကြောက်ပါအင်ဒိုနီးရှားစကားပြောပေမဲ့လေးစားခံရတဲ့အစ်စ်ဝင်ရောက်လာကြတဲ့အာရဗျင်နဲ့တော့မတူပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကကိုယ်ဝယ်ယုံကြည်မှုတူတာကြောင့်ဖြစ်ပါတယ်
။ဂျကာတာမှာလောက်စီဘလီတီထောင်ချိန်ကလေးကအနောက်ချဘာအကြီးမှလည်းဘလီနှစ်ခုကိုဟာကီကာရင် OE ဖောက်ဒေးရှင်းကတည်ဆောက်ပါတယ်။အသက်68နှစ်အရွယ်တရုတ်အင်ဒိုနီးရှားအီကိုတန်ကတော့လောက်စီဘလီကိုတက်ပါတယ်။ဘာသာမဲ့အဖြစ်ကြီးပြင်းခဲ့တဲ့သူကဘလီကတရုတ်အတိုင်းဝိုင်းတွင်ကတန်ဖိုးရှိတဲ့အရင်းမြစ်တွေကိုရခဲ့ပါတယ်
။ဘာညာန်တီဒမလောက်ကန
်ဂျကာတာကဘလီအများစုကဘာသာဝင်အသစ်တွေကိုအကူအညီပေးတဲ့အစီအစဉ်တွေမရှိတာကြောင့်အသစ်ဝင်လာသူတွေအတွက်လိုအပ်တဲ့သတင်းအချက်အလက်ပေးနိုင်တာတိတ်ပြီးမရှိပါဘူး။
လောက်စီဘလီရဲ့ထူးခြားချက်ကတော့တရုတ်ຫນွယ်ဘွားတွေနောက်ဘာသာဝင်အသစ်ဖြစ်လာချိန်မှာတရုတ်အစင်လာတွေမပြောက်ပြက်အောင်ထိမ့်သိမ့်လိုချသူတွေအပါအဝင်အစ္စလမ်ဘာသာကိုစိတ်ဝင်စားသူတွေအတွက်သတင်းပတ်စင်တိုင်းတွေ့ဆုံတင်ကြားပေးရေးအစီအစဉ်ရှိတာပဲဖြစ်ပါတယ
်။ဤရနိုင်ငံမှာတော့နှစ်ပေါင်းများစွာဖြစ်ခဲ့တဲ့ပဋိပက္ခတွေမိုးကောင်ရေရှားတာတွေရေကားတာကျိုးတာတွေကြောင့်ရေရှားပမှုအခက်အခဲတွေတောင်တွေကြုံနေကြပါတယ်။ဒါကြောင့်သူတို့စိုက်နေကြဆွန်ဘလွန်သီးပင်တွေဆက်မစိုက်တော့ပဲရေနည်းနည်းပဲလိုအပ်တဲ့အပင်တွေကိုစိုက်ပြုတ်ကြပါလေ။ဒီကြောင့် Writers သတင်းစောင့်ပေါင်းကိုအခြေခံပြီးအလိမ်မကပြောပြပါမယ်
။အီရန်နိုင်ငံဘာဆရာမြို့မှာရေရင်းမြေရှာပါလို့ဆွန်ဘလွန်သီးတွေစိုက်ပြုတ်တာအဆင်မပြေခဲ့တာကြောင့်ဒီလိုရေရရှိမှုအကြက်တဲကာလမှာရေနည်းနည်းပဲလိုအပ်တဲ့အပင်တွေဖြစ်တဲ့ဇီးပင်တွေကိုအီရန်လက်သမားအီဘရာဟမ်စိုက်ပြုတ်ပါတယ်။အီရန်နိုင်ငံရဲ့မြေဟာလူခဲ့တဲ့နှစ်ထောင်ပေါင်းများစွာစိုက်ပျိုးခဲ့တဲ့မြေထဲပင်လယ်ကနေပင်လယ်ကွေ့အထိပြန့်ကျဲနေတဲ့ Fertile Crescent ဒေသရဲ့အစိပ်ပိုင်းမြေဖြစ်ပါတယ်။အခုခေတ်မှာတော့ပင်မမြေနှစင်းဖြစ်တဲ့ Tigris နဲ့ Euphrates မြေတို့ရဲ့ရေကာရအထက်ပိုင်းကျိုးပေါက်တာမိုးရွာသွန်းမှုနဲ့တာတွေနဲ့အကြမ်းဖက်မှုပဋိပက္ခတွေကိုအီရန်နိုင်ငံမှာဆယ်စုနှစ်များစွာကြုံတွေ့ခဲ့ရတာတွေကြောင့်အီဘရာဟင်လိုလယ်သမားတွေဟာသူတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုဆွတ်လုခဲ့ကြရပါတယ်။အရှေ့အလယ်ပိုင်းကအမဲစိမ့်စည်းပင်တွေဟာမြေအောက်ရေကန်ကိုသုံးနိုင်ပြီးတော့ရေထဲထဲပဲလိုအပ်တယ်လို့အီဘရာဟင်ကဆိုပါတယ်။ဆွန်ဘလွန်သီးတွေဟာအသီးသီးပေါ့ငါးနှစ်ကြာပြင်မဲ့စီးပင်တွေကတော့နှစ်နှစ်သားအရွယ်မှာအသီးသီးတယ်လို့သူကဆက်ပြောပါတယ်
။ لكن النخلة ما أقارنها ويا الشجرة كمسألة مادية
ဆွန်ဘလွန်သီးပင်တွေထက်ဒီစီးပင်တွေကဝင်ငွေပိုတိုးပြီးတော့တွက်ချေကြိုက်တာမလို့စီးပင်တွေကိုပြောင်းဆိုင်ပါတယ်။ဒီပင်တွေကိုရေငန်လောင်းရင်တော့မှအသီးသီးတာကအတူတူပဲလေ။ပြီးတော့အသီးတွေပိုလို့တောင်ကြီးပါသေးတယ
်။ဆွန်ဘလွန်ပင်တွေကကြာရှည်မခံဘူးလို့သူကဆိုပါသေးတယ်။
الماء قلت لي على الماء الماء الشدر حتى من طيها ماء مالح
ينغان ကိုအမြဲတမ်းအဆက်မပြတ်ရနေရင်အရသာကချိုတော့မှာမဟုတ်ဘူးလေအပင်ကလည်းကြီးတင်းတဲ့လောက်မကြီးတော့ပါဘူးပြီးတော့အပင်သေသွားနိုင်တယ်လို့အသီးတွေလည်းမသီးနိုင်တော့ပါဘူးအခုကတော့သဲမြေပေါ်မှာဆိုတော့ဇီးပင်တွေကနံပါတ်1စိုက်လို့အဆင်ပြေတဲ့အပင်မှာ
အာဘတ်အာလီဟာဆွန်ဘလွန်သီးစိုက်ပျိုးမှုမှာနှစ်ပေါင်းများစွာရေးပြီးမြုပ်နှံပြီးတဲ့နောက်မြေအောက်ရေထဲမှာစားပါဝင်မှုရာခိုင်နှုန်းများခဲ့လို့သူ့ရဲ့ဆွန်ဘလွန်သီးထွက်ကုန်တွေဆုံးရှုံးခဲ့ရတာပါ
أغلب العوامل اللي أثرت على عزوف الفلاحين على زراعة النخيل
سومبلوني بين ပျက်စီးတာကရေဘူးရအဖြစ်စားပါဝင်မှုကရာခိုင်နှုန်းများပြီးမြေစည်းလွှာညစ်ညမ်းတာကြောင့်တောင်သူများစုကဆွန်ဘလွန်သီးစိုက်ပျိုးမှုကိုစွန့်လွတ်ခဲ့ကြပါတယ်စားရာခိုင်နှုန်းများတာကမြေစည်းလွှာကိုစဉ်ဆက်မပြတ်ညစ်ညမ်းစေနိုင်ပါတယ်စားဒီရတက်လာရင်အလွယ်တကူဖယ်ရှားလို့မရနိုင်သလိုချက်ချင်းမစွန့်ပြစ်နိုင်ဘူးလေ
1990ခုနှစ်မှာတမရာဟောင်းဆာဒမ်ဟူစိန်ရဲ့ကူဝိတ်ကိုကျူးကျော်မှုဆာဒမ်ဟူစိန်ကိုဖြုတ်ချခဲ့တဲ့2003ခုနှစ်အမေရိကန်ဦးဆောင်တဲ့ကျူးကျော်မှုအစ္စလာမစ်စစ်သွေးကြော်ရဲ့နိုင်ငံတွင်းအစိပ်ပိုင်းအများပြားကိုသိမ်းပိုက်ခဲ့ပြီးအီရတ်စည်းဝါကိုဖျက်ဆီးခဲ့တဲ့အကြမ်းဖက်မှုတွေစတဲ့ဒီလိုနှစ်ပေါင်းများစွာသောပဋိပက္ခတွေကိုအီရတ်နိုင်ငံကရုပ်ထုတ်ဖို့ကြိုးစားနေတာပါ။လက်သမားတွေအတွက်ကတော့ရေးပြက်လက်တာဟာသူတို့လုပ်ငန်းအတွက်ဆုံးရှုံးမှုပဲဖြစ်ပါတယ်ရှင်။ကျမအလေးပါပါ
Pure American Dance ရဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOE မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOE မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ အနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်စီဘာရေးအကြောင်းမပြောမိပါတရင်တော်မဆုနဲ့စကြင်ပါလေရခိုင်ပြည်နယ်မှာစစ်ကောက်စီတက်တွေနဲ့ရခိုင်တက်တော်အေးအေးချတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေအခက်ခဲကြုံတွေ့ရသလိုစစ်ကောက်စီရဲ့စစ်သားစုဆောင်းမှုကြောင့်လည်းစစ်ကောက်စီထိတ်ချုပ်တဲ့ဒေသကရခိုင်လူငယ်တွေအတွက်ရောရိုဟင်ဂျာလူငယ်တွေအတွက်ပါစိုးရိမ်စရာဖြစ်နေရပါတယ်
မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီနဲ့အီအီကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲဒေသခံတွေတွာလာနေထိုင်ရေးနဲ့စားဝတ်နေရေးမှာအတော်လေးခက်ခဲလာပါတယ်။ရခိုင်မှာစစ်ပွဲရှိန်ဟာတနည်းတက်တနည်းမြင့်တက်လာနေတယ်လို့ဧပြီလ2ရက်နေ့အင်္ဂါနေ့ကရခိုင်တပ်တော်အီအီဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကတကြောပြန်စခဲ့တဲ့ရခိုင်ပြည်နယ်တိုက်ပွဲလေးလကျော်ကာလအတွင်းအိုးဝင်စွန့်ခွာထွက်ပြေးရတဲ့ဒေသခံ3000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တိုက်ပွဲကြောင့်မလို့ကုန်းလန်းရီလန်းအသွာလာပိတ်ထားသလိုအကူအညီပေးမဲ့အဖွဲ့အစည်းတွေဝင်ထွက်မှုကိုလည်းပိတ်ပင်ထားတယ်လို့ရသေတောင်ဒေသခံစစ်ပီးဒုက္ခသည်တူကပြောပါတယ
်အခုလက်ရှိအနေအထားကတော့သူတို့ကပါလာတဲ့ပေါ်လို့လက်ဝဲလက်စားတွေကိုထုခွေရောင်းချပေါ့ဗျာဟိုဒီတိုင်းပဲကြုံသလိုစားနေရတာပေါ့နောက်ပြီးတော့ဒီဟိုခက်ခဲမှာဒီဆေးဝါးကစသူတို့ဒီစားတော့ရေးပုံပစ္စည်းတွေကစအကုန်လုံးဈေးနှုန်းကနေဆေးစားလောက်ကိုတက်နေတာလေအဲ UN ယူလို့လေဒီဝင်ရောက်ပြီးတော့ဟိုကုမ္ပဏီကစနေတာတင်းနေစားမှမရှိဘူးလေအဲ့တော့တော်တော်လေးအခက်ခဲရှိတယ်ဘုရားထရတာကျွန်တော်တို့ဒီရသေတော်မြို့နေမှာဆိုလို့ရှိရင်တော့ဒီနီးဟိုနီးစက်တဲ့ရွာတွေနောက်ပြီးတော့ဒီတောက်တန်းတွေပေါ့အဲ့လိုနေရာမှာဒီတော့ဥမီလိုက်ရောနေပေါ့ဟိုတတားအောက်တွေပေါ့ဗျာတတားအောက်တွေမှာနေပြီးတော့ဖီလေးထိုးဟိုအဲ့လိုနေရတဲ့လူတွေရှိတယ်နောက်ပြီးတော့ဒီရွာတွေမှာဟိုကိုခဲ့ပြီးတော့နေရတဲ့လူတွေရှိတယ်အဘူတတိမပြရသေးဘူးအပြင်းလို့မရသေးဘူးပေါ့နော
်ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းသွားလာမှုတွေကန့်သက်ထားတာကြောင့်ဆန်းလိုက်အခါနဲ့အခြေခံပစ္စည်းတွေရှားပါးလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိနေတဲ့နေရာတွေမှာမြို့ရင်းအဝင်ထွက်ကန့်သက်ထားပြီးတော့ဒေသခံတွေကိုလည်းလူသားတိုင်းဖြစ်အသုံးပြုနေတာကိုတွေ့ရတယ်လို့ရခိုင်ရေတက်ကြွလှုပ်ရှားသူတွေကပြောပါတယ်အေးအသိမ့်ပိတ်ထားတဲ့ကြောက်တော်မျိုးနယ်မှာလဲဒုက္ခသည်စခန်း6ခုရှိနေပြီးတော့လာရောက်ကူညီထောက်ပံ့မှုတွေရှိတာကြောင့်စာဝန်တွေအခက်ကြုံနေရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်။ဒီမှာတို့ကြောက်တော်ဖက်မှာဆိုရင်ခုဒီစစ်တေဆက်ကဆိုင်ကြီးဆောင်တွေနောက်ဖက်ပြည့်ရဲ့ဒီကြောက်တော်ကငကိုတွေရရှိတဲ့စစ်ကြီးဆောင်တွေအများကြီးပေါ့နော်။ဒါမှမသူတို့ကူညီတဲ့သူတွေကအရင်နေတယ်အဲ့လိုမျိုးဖြစ်နေတာပေါ့။အဲဆိုတော့ဒီသူတို့တွေအဲဆန်းနေဆာဆွေးနေရတွေအခက်ခဲဖြစ်နေတဲ့အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်ဟုတ်ကဲ့
တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှဆစ်ရှောင်နေရတဲ့ဒုက္ခသည်ဥယျာဉ်ကလည်းပိုများလာတယ်လို့ဒေသခံတွေကပြောပါတယ်အခုဒီနွေရာသီပူပြင်းလာတဲ့အချိန်မှာဒုက္ခသည်စခန်းတွေထဲတောက်တုံးရေရှားပါပြီးတော့ပတ်တန်ရှင်းတဲ့ရေကိုတောက်တုံးနေကြရလို့ဝမ်းပြဲဝမ်းလျှောမှုတွေလည်းဖြစ်နေတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုရခိုင်တက်တော်နဲ့ဒေသခံအကူအညီပေးအဖွဲ့တွေကစားနပ်ရိက္ခာနဲ့ကျန်းမာရေးဆောက်ရှောက်မှုတချို့ပေးနေပေမဲ့လူအချက်တွေကတော့ဆက်ပြီးတော့ရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။စစ်ပေးဒုက္ခသည်တွေအတွက်စားဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာတွေဆေးဝန်စည်းကမ်းမရှိတာတွေကြောင့်ကျန်းမာရေးဆိုင်ရာခက်ခဲတွေကလည်းရှိနေပါတယ်။ရခိုင်ပြည်နယ်တွင်းမှာရှိတဲ့ကြောက်တော်မြောက်ဦးမင်းပြားမြေပုံပေါက်တော်ပုံနေကျွန်းနဲ့ရံပြဲမြို့နယ်ကိုသိမ်းပိုက်ထားနိုင်ပြီးတော့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားနိုင်ပြီလို့အေးရခိုင်တက်တော်ကကြေညာပါတယ်။စစ်ကောင်စီထိ ंछ ုပ်ထားတဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ထဲမှာရှိတဲ့ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာတော့စစ်မှုတမ်းဖို့အတင်းအဓမ္မခေါ်ယူမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီထိ ंछ ုပ်ထားတဲ့နေမြေတွေမှာရှိတဲ့ဒေသခံလူငယ်တွေဟာစစ်မှုတမ်းဖို့ခေါ်ယူခံနေရတာကြောင့်ထွက်ပြေးတိမ်းရှောင်နေကြရပါတယ်။မွတ်စလင်ဒုက္ခသည်စခန်းကဒုက္ခသည်တရားကြောကိုစစ်ကောင်စီကစစ်သားစုဆောင်ပြီးတော့တိုက်ပွဲဖြစ်တဲ့နေမြေတွေစီကိုဆေးလွတ်ခဲ့တယ်လို့စခန်းကနေပြီးတော့ထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ်။
ကျွန်တော်တို့ပြေးလာတဲ့နေရာပြလာပြီးတော့မနေ့နောက်တနေ့ကြာတော့ကြာတော့သူတို့ကဟိုရဲတွေပါတယ်ဗျစစ်တပ်ကလူတွေပါတယ်ပြီးတော့ပြူအောင်မိုးဝနအောင်ဆိုတဲ့လူပါတယ်ကျွန်တော်တို့တွေကအောက်တိုင်းရဲ့ပြီးတော့ဥဖြူရှင်ဆိုတဲ့လူတွေသူတို့အပေါင်းဝင်ပေါ့အဖွဲ့ကြီးအပေါင်းဝင်ကျွန်တော်တို့ခန်းတွေကအဲ့လောက်တော့ခွင့်နေတဲ့ကလေးလေးတွေအကုန်ပထမကတော့သူတို့ကအတန်း
ဟိုပါဘောစိတ်ရှင်တွေကပဲ25နှစ်အထိ25နှစ်အထိ35နှစ်အထိအဲ့လိုပြောတယ်နောက်တော့အဲ့လိုမဟုတ်တော့ဘူးသူကဒီမှာအဲ့25ရော50ရောသူတို့ကတန်တမာမနဲ့တွေ့တဲ့ဟိုတောင်ဝန်ထောက်ဆောင်နေတဲ့လူတွေချင်းအကုန်လုံးဆွေးခေါ်တာသူတို့ကကျွန်တော်တို့ကတရားနဲ့တစ်ဆင့်နဲ့ခွင့်ရတရားတစ်ဆင့်နဲ့ပါသွားတော့အခုကျွန်တော်တို့စုံစမ်းတော့တော့တရားလောက်ပဲကျန်နေတယ်ဘာလို့ဆိုဒီ UF Future ဆိုတဲ့လူမှသူရမကျစုဝင်တွေကအကုန်လုံးကသူကဟိုအဖေအကြောင်းတွေအဖေအကြောင်းဆိုပြီးတော့ပတ်ပြီးတော့ထောက်လိုက်တယ်ဗျအကုန်လုံးသူတို့မကျစုအကုန်လုံးကျန်တဲ့လူကတော့အကုန်လုံးစိတ်မထနိုင်ဘူး
အခုလိုတရားဓမ္မခေါ်ယူခံကြရတဲ့ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာလူကြီးတထောင်ကျော်လောက်နေထိုင်ကြတာဖြစ်ပြီးတော့အများစုကတော့တက်ကြီးရွယ်ဦးအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။ရွန်ဂျာလူငယ်တရားခန့်ဟာမြန်မာစစ်ကောင်စီရဲ့အတင်းကျပ်စစ်သားစုဆောင်တာကိုခံခဲ့ရပြီးတော့တချို့ကတော့ရှီတန်းစစ်မြေနာကိုပို့ဆောင်တာခံနေကြရတယ်လို့မြန်မာရွန်ဂျာဖွဲ့ UK ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီကရွန်ဂျာတွေကိုပြစ်မှတ်ထားပြီးတော့အတင်းကျပ်စစ်သားစုဆောင်နေတဲ့အကြောင်းနဲ့ရခိုင်မှာရွန်ဂျာတွေကိုတွာလာမှုကန့်သက်ထားတဲ့အတွက်ထွက်ပြေးဖို့မလွယ်ကူဘူးလို့မြန်မာရွန်ဂျာဖွဲ့ UK ရဲ့ဥက္ကဋ္ဌဦးထွန်းကင်ကပြောပါတယ်။ရခိုင်ဒေသဟာဒေသခံရခိုင်လူမျိုးတွေနဲ့ရွန်ဂျာမွတ်စလင်တွေအကြားမူလပြိပခါတွေရှိခဲ့ပြီးတာကြောင့်လဲစစ်ကောင်စီဘက်ကဒီအခြေအနေကိုအခွင့်ယူပြီးတော့လူမျိုးရေးပြိပခါအတွင်ဖန်တီးလာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ဒုက္ခသည်စခန်းတွင်းကရွန်ဂျာမွတ်စလင်လူငယ်တွေကိုစစ်ကောင်စီဘက်ကခေါ်ယူပြီးတော့စစ်တနန်းပြီးတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်ခဲ့တယ်လို့ပဲရခိုင်မျိုးနယ်တို့မှာလည်းရွန်ဂျာလူငယ်တွေကအေအေကိုဆန္ဒပြတဲ့အခြေအနေတွေကြောင့်ပြိပခဟောင်းတွေပြန်ဖြစ်လာမှာကိုလည်းသတိထားနေကြတာတွေ့ရပါတယ်စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအရရခိုင်ပြည်နယ်အတွင်းစစ်မှုထမ်းစီရင်ကောက်ယူရွေးချယ်ရမှာဥပဒေပြဋ္ဌာန်းချက်အတိုင်းမဟုတ်ဘဲနဲ့အုပ်ချုပ်ရေးမှုတွေကတင့်ရလူကိုဆွဲထည့်တဲ့အခြေအနေတွေလည်းရှိနေတယ်ဆိုပြီးတော့ဝေဖန်ကြပါတယ်စစ်ကောင်စီထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာလည်းစစ်မှုထမ်းစီရင်ကောက်ယူတဲ့နေရာမှာလူငယ်အမျိုးသားတွေတင်မကပဲနဲ့အမျိုးသမီးတွေအတွက်ပါစိုးရိမ်စရာဖြစ်နေတယ်လို့ဒေသခံတဦးကပြောပါတယ်
။ခုပေါ်မှာကျွန်တော်တို့လူငယ်တွေအနေနဲ့ဒီတိတ်ဆောင်နေတာတွေရှိတယ်။တချို့ရဲ့ရွာရေးရွာအတိမဆိုပြီးရောအချို့မျိုးတွေကလူတောင်းနေပေါ့။အမတယောက်တို့မောင်နှစ်ယောက်လုံးနဲ့တောင်းတယ်နမေစီနေတောင်းတယ်သူတို့စီကအပါမဲနိုင်ပြီးတော့မှအာမဲနမေစီပါတဲ့လူကိုလာခေါ်မယ်ဆိုတဲ့တကင်းလေးအဲ့လိုမျိုးတွေထုတ်နေတယ်ဗျာထုတ်နေနေရပေါ့နော်အဲ့လိုမျိုးတွေထုတ်တယ်အချို့မျိုးတွေတည်းစာရီတင်ထားရှိရဲ့အတွက်အာလူငယ်တွေထပြစ်တိတ်ဆောင်နေရတယ်ရှိတယ်လို့ပြီးရတယ်ပေါ့နောက်ပြီးတော့အခုကဆိုရင်နောက်ကနေရောညပါကိုယ်အိမ်မှာမနေရတဲ့အနေထားတော့ရှိရပေါ့အိမ်မှာနေဖို့အတွက်လုံးဝအဆင်အဲ့တော့ဒီမှာတော့ဒီရတိတ်ဆောင်နေတဲ့အမျိုးသမီးမှရှိပါရဲ့
ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးနေရတဲ့ရေတွက်ဟာတသိန်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးမဲ့စစ်ရှောင်းတွေကိုအကူအညီပေးနေတဲ့ရပ်ဖက်အဖွဲ့တွေကတော့ရခိုင်ပြည်နယ်မှာစစ်ပေးဒုက္ခသည်3သိန်းကျော်အထိရှိနိုင်တယ်ဆိုပြီးခန့်မှန်းကြပါရဲ့ရခိုင်ပြည်နယ်အတွင်းစေပိပခတွေကြောင့်ဒေသခံတွေဖို့နေထိုင်သွားလာရေးစောင့်နေရေးပို့ပြီးတော့ခက်ခဲလာကြသလိုပဲတဖက်မှာလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအရအတင်းကျပ်စစ်သားစုဆောင်မှုတချို့နေ့မှာပဲဒီသာအတွင်းရန်ဂျာမွတ်စလင်အတိုက်ဝန်းတွေကြုံတွေ့နေရတဲ့အချိန်ဒီဒါရီပေါင်းစုံပြီးတော့ပြိပခအတွင်းရှုပ်ထွေးလာမှာကိုလည်းစိုးရိမ်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါကိုသားညူတင်ပြခဲ့တာပါလူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်ရအောင်ပါဆရာနာသိမှုကြောင့်နိုင်ငံတကာတာဝန်ခံပိတ်ဆို့မှုနဲ့ကြုံတွေ့နေရပြီးစိုက်ပျိုးထွက်ခုံတွေရော့ချပေးမဲ့ပြည်တွင်းသတင်းထုတ်လုပ်မှု GDP တိုးလာတယ်လို့စစ်ကောင်စီအကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြောပါတယ်ဒါပေမဲ့ပြည်တွင်းမှာဆစ်ရှောင်နေကြတဲ့တပ်နဲ့ချီးတဲ့လူလူဟာအသက်မွေးဝန်းကြောင့်အလုပ်ကိုင်းတွေဆုံးရှုံးသွားပြီးသူတို့အတွက်နိုင်ငံတကာအထောက်ပံ့ကလည်းမလုံမလောက်ဖြစ်နေတာကြောင့်ထွေထွေကြက်တဲ့နဲ့ကြုံတွေ့နေရပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်
စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမတ်လ29ရက်နေ့ကလုပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာသူ့လက်ထက်အတွင်းနိုင်ငံရဲ့ GDP တိုးတက်လာပြီးအရင်အစိုးရအဆက်ဆက်တင်ရှိခဲ့တဲ့ကြွေးမြေတချို့ပြန်ဆန့်နိုင်ခဲ့တယ်လို့ပြောဆိုကြောင်းစစ်တပ်ပိုင်းမြဝတီရုပ်သံကထုတ်လွှင့်ပါတယ်
မိမိတို့အနေနဲ့ပြီးခဲ့တဲ့ဗန္ဒာရီနှစ်အတွင်းရေးဘူးရအားဖြင့် GDP အရတိုးတက်မှုရှိခဲ့တာကိုတွေ့ရကြောင်း
ပြည်ရင်းမှာတော့နိုင်ငံခြားငွေလိုအပ်ချက်ကတိုးလာတာကြောင့်ပြည်ပပို့ကုန်လုပ်ငန်းရှင်တွေထံကနေပို့ကုန်ရငွေနိုင်ငံခြားငွေကိုဈေးခွက်ပေါက်ဈေးအောက်လျှော့ပြီးဗဟိုဘဏ်ကရယူနေပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာတော့ဓာတ်ဆီဒီဇယ်တင်သွင်းသူတွေအတွေ့နိုင်ငံခြားငွေလိုအပ်ချက်ကြောင့် export အနီးပို့ကုန်ရငွေကို20-30အချို့အတိုင်းရောင်းချခွင့်ပြုခဲ့ပေမဲ့အခု AB လမှာတော့မူလသတ်မှတ်ချက်အတိုင်း65-35အချို့အတိုင်းပြန်ပြီးတော့ရောင်းချချရတယ်လို့လုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ် ပိုးကုံရငွေရဲ့35ရာခိုင်နှုန်းကို2100ကျပ်နဲ့ပြန်သွင်းရပြီးကျပ်နဲ့65ရာခိုင်နှုန်းကလည်းဈေးကွက်ပေါက်ဈေးအတိုင်းမဟုတ်ဘဲသတ်မှတ်ဈေးနှုန်းနဲ့ရောင်းချကြရတယ်လို့ပြောကြပါတယ်။ဆင်အနာတိမ့်မှုကိုထန်ခတ်တဲ့အနေနဲ့နိုင်ငံတကာကဗန္နာရည်အရာထန်ခတ်ပိတ်ဆို့မှုတွေကိုလည်းစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ကြောင်းမြဝတီရုပ်တံကထုတ်လွှင့်ပါတယ်
။နိုင်ငံရေးအရာမိမိတို့နိုင်ငံပေါ်အနောက်နိုင်ငံများမှာစီးပွားရေး၊ကုန်သွယ်ရေး၊ဗန္နာရေးဆိုင်ရာကန့်သတ်မှုများစွာပြုလုပ်ခဲ့တဲ့ကဲ့သို့မြေအောက်ထွက်ကုန်ဖြစ်တဲ့ရေနံနှင့်သဘာဝတန်းခွေများကိုတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတင်ပို့နိုင်ခဲ့တော့လေရရှိတဲ့ငွေကြေးများသုံးစွဲ၍မရအောင်ပြုလုပ်ခဲ့ကြကြောင်း
ပြည်တွင်းအတည်ထုတ်လုပ်မှုတိုးတက်လာကြောင်းစစ်ကောင်စီအကြီးအကဲကပြောဆိုပြီးမယ်လို့အဓိကစိုက်ပျိုးထွက်ကုန်ကျဆင်းနေတယ်လို့ပြည်ပတင်ပို့မှုကလည်းကျဆင်းနေပါတယ်စစ်ကောင်စီအကြီးအကဲကတော့ဘေကန္နာတွေကတိုးတက်မှုရှိခဲ့လဲဆိုတာကိုအသေးစိတ်မပြောပါဘူ
းမိုးစဘာတအေကအတွက်ပန်းနာရီမန်းချက်အထွက်နှုန်းမှာတင်းတရာဖြစ်ကြောင်းသို့သော2023-2024ခုနှစ်အထွက်နှုန်းမှာပြန်မြ88တင်းကျော်ဖြစ်ကြောင်းပန်းနာရီမန်းချက်ထဲ22တင်းခန့်ယောနေကြောင်းဒါကြောင့်စပါတင်တန်း300ကျော်ခန့်ယောနေထွက်ရှိခဲ့သည်ဟုဆိုရမှာဖြစ်ကြောင်းတန်ဖိုးတင်တွက်ချက်ကြည့်ပါကငွေဘီလီယံ9000ခန့်ယောနေခဲ့တာကိုတွေ့နိုင်ကြောင်း
နိုင်ငံတော်မှာတော့စိုက်ပျိုးထုတ်လုပ်မှုကကျဆင်းနေပါတယ်။လုံခြုံရေးနဲ့လမ်းဖမ်းဆက်သွယ်ရေးအခက်အခဲ၊ဈေးကွက်အခက်အခဲတွေကြောင့်စားသုံးသင့်တဲ့စိုက်ပျိုးမှုအစားဘိန်းစိုက်ပျိုးလာရတယ်လို့ပြောကြသူတွေလည်းရှိပါတယ်။ဘိန်းစိုက်တောင်းသူတချို့ကသူတို့အခြေအနေကို AFP သတင်းအေဂျင်စီကိုအခုလိုပြောဆိုထားပါတယ်
။ပြောင်းစေးတွေသူတက်ပေမဲ့လည်းကျွန်တော်တို့မှရောင်းတဲ့ပွဲရုံတွေမရှိဘူးလေ။ရောင်းတဲ့ပွဲရုံတွေမရှိတော့ကျွန်တော်တို့ဟိုးမြောက်ဖဲလို့ဘောရုံရှိနေရာတင်ပြီးတော့သွားနိုင်ဖို့အတွက်အစရိတ်နဲ့စကားတွေလည်းကျွန်တော်တို့မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြောင်းလဲမလုပ်တော့ဘဲနဲ့ကျွန်တော်တို့ဒီအစားထိုးအဖြစ်နဲ့ကျွန်တော်တို့ဒီပန်းတွေကိုကျွန်တော်ပြန်ဆိုင်ဖြစ်တာပါဒီတနေ့မှပ
ါတကယ်တမ်းဆိုရင်တော့ကျမတို့ကိုပိုင်ဦးအိမ်ဆိုလည်းအကုန်လုံးပြက်စီးသွားပြီဒါကြောင့်မလို့ကျမတို့ဒီ banking မဆိုင်ကျမတို့မှလည်းလှုပ်ရှားဆရာဘာမှမရှိတော့
မြန်မာနိုင်ငံရဲ့ပြည်ပဆန်တင်ဖို့နိုင်မှုဟာဆိုရင်လည်းတစ်နှစ်ပြီးတစ်နှစ်ရောကြလာပါတယ်2023-2024 ဘန်ဒါနှစ်ပြည်ပဆန်တင်ပို့နိုင်မှုဟာဆိုရင်ဒီအရင်တစ်နှစ်ဖြစ်တဲ့2022-2023ဘန်ဒါနှစ်နဲ့ရှင်ရင်10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်ထိကျသွားတယ်လို့ပြည်ပပို့ကုန်လုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ်2023-2024ဘန်ဒါနှစ်အတွင်းပြည်ပကိုစံတန်းချိန်38,000လောက်ပဲတင်ပို့နိုင်ခဲ့တာပါအရင်က25မှတ်အရေးအသွေးနှိမ်ဆန်တင်ပို့မှုကိုခွင့်ပြုခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ငါးမှတ်တတ်မှတ်တဲ့အရေးအသွေးမြင့်ဆန်တွေကိုသာတင်ပို့ခွင့်လိုက်စင်ချထားပြီးတော့မှဖြစ်ကြောင်းလဲပို့ကုန်လုပ်ငန်းရှင်တွေကပြောကြပါတယ် WFP ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်အနေနဲ့တော့မြန်မာနိုင်ငံထွင်အကူအညီပေးနေတဲ့ရိက္ခာတွေကိုပြည်တွင်းမှာတင်တာနဲ့ဝယ်ယူနေကြဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုပေးနိုင်ရေးအတွက်ကုလသမဂ္ဂကပန်ချထားတဲ့ရန်ပုံငွေရဲ့400ကိုင်နှုန်းပဲရရှိသေးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအေဘီလာ၄ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ The 2024 Humanitarian Appeal and Response Plan for Myanmar
မြန်မာနိုင်ငံအတွက်2024ခုနှစ်လူသားချင်းစာနာထောက်ကူမှုနဲ့တုံ့ပြန်ဆောင်ရွက်ရေးအတွက်ဒေါ်လာ994သန်းပန်ချထားတာဖြစ်ပေမဲ့လို့လည်းရန်ပုံငွေကအလွန်အမင်းမလုံမလောက်ဖြစ်နေပြီးအခုချိန်မှာမြန်မာအတွက်ပန်ကြားထားတဲ့ရန်ပုံငွေရဲ့400ခိုင်နှုန်းဖြစ်တဲ့41သန်းသာရရှိသေးတယ်လို့သူကပြောသွားတာပါအခုညီလွတ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း 5.3 သန်းကိုကူညီနိုင်ရင်းနဲ့ဆိုင်ကလုံးရာသီမတိုင်ခင်လိုအပ်နေတဲ့ပစ္စည်းတွေဖြည့်တင်းနိုင်ရေးအတွက်နောက်ထပ်ရန်ပုံငွေတွေအရေးပေါ်လိုအပ်နေတယ်လို့လည်းသူကပြောခဲ့တာပါရခိုင်ပြည်နယ်ကအရက်သားတွေဟာဆိုရင်မြန်မာစစ်တပ်နဲ့ရခိုင်တပ်တော်ကြားလက်ရှိတိုက်ပွဲတွေနဲ့ကြုံတွေ့နေရပြီးအရက်သားတွေရဲ့ဒေသတွေအပါအဝင်လေကြောင်းကနေဘုံးကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေနဲ့ပါကြုံတွေ့နေကြရတယ်လို့လဲကုလသမဂ္ဂကပြောပါတယ်ဒေသအများအပြားမှာတော့ကုန်စည်ရရှိနိုင်မှုကအလွန်အမင်းအကန့်အသတ်ဖြစ်နေပြီးကုန်စည်နှုန်းကြီးမြင့်တာတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုကလည်းအဓိကစိုးရိမ်စရာဖြစ်လာတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ရှင်
မတိန်ထားရဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။လက်ရှိအခြေအနေအရအာဟာရပြည့်ဝအောင်စားနိုင်ဖို့ခက်ခဲတဲ့စစ်ပေးဒုက္ခတွေအထူးသဖြင့်ကလေးငယ်တွေအတွက်အာဟာရအလူလုပ်ပေးနေတဲ့ကလီးညံကုန်ဖွဲ့ကမတ်တင်စာရေးကိုမဆုမြတ်မုံကမင်းမြတ်ပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံမှာဒီမြို့တွေတန်ရှင်းတာယာလှပစီကိုရည်ရွယ်လှုပ်ဆောင်ခဲ့တဲ့ကလေးညံကောင်အဖွဲ့ဟာအခုတော့ဒီကရင်နီမြေထဲမှာရှိတဲ့စစ်ဘေးဒုက္ခသည်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီလှုပ်ဆောင်ပေးနေပါတယ်။စစ်ဘေးကြောင့်ဘေးလွတ်ရာမှာထွက်ပြေးနေကြရတဲ့ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအနေနဲ့အာဟာရပြည့်ဝအောင်စားနိုင်ဖို့အတွက်ခက်ခဲရှိတာကြောင့်ကလေးညံကောင်အဖွဲ့ကဒီအာဟာရအလှူတွေကိုလှုပ်ပေးနေတာဖြစ်ပါတယ်။ပြည်သူတွေလှူဒန်းကြတဲ့အလှူနဲ့ဒီပြည်သူတွေကိုပြန်ပြီးတော့တတ်နိုင်တဲ့ဘက်ကလှုပ်အားဌာနလှုပ်ပေးနေတာဖြစ်တယ်လို့ကလီးညံကောင်အဖွဲ့ကမတ်တင်စာအေကပြောပါတယ်။ကယင်နီနယ်ထဲမှာရှိတဲ့စစ်ပေးရှောင်စခန်း100ကျော်မှာဒီအာဟာရအလှူနေ့တိုင်းလှုပ်ပေးနေတဲ့မတ်တင်စာအေနဲ့မေးမြန်းထားပါတယ်ရှင်
။အဲကျွန်တော်တို့ကလီးညံကောင်အနေနဲ့ကတော့အခုစစ်ပေးရှောင်သွေးချင်းတွေကပြောရမယ်ဆိုလို့ရှင်စစ်ရှောင်လာတဲ့အခါမှာသူတို့ကအဝတ်တထည်ကိုလှုပ်နေလာကြရတယ်။အဲ့တော့သူတို့ရဲ့ဒီပြောရမယ်ဆိုလို့ရှင်စီးပွားရေးအကုန်လုံးပေါ့နော်လက်လွတ်ခဲ့ရတယ်ပေါ့နော်။ပေါ်ပိုင်ဆံမှုတွေလက်လွတ်ပြီးလာတဲ့အခါကျတော့သူတို့ကအလုတ်ကင်မရှိဘူးဝင်းဝေမရှိဘူးဝင်းဝေမရှိတဲ့အခါကျတော့ဒီဘက်တော်တဲ့ကောင်တွေမှာကကလေးလူကြီးကစားလို့ရှင်အသီးရွက်တွေပေါ့နော်။ဥမာဖယုံရွက်ဖယုံမျိုးအဲ့လိုမျိုးတွေကူးစားရတယ်။တော်တော်များများကအသားငယ်စားဖို့ဆိုတာသူတို့အတွက်အရန်ဝေးခဲ့တယ်ပေါ့နော်။ဝေးခဲ့တော့ကျွန်တော်တို့ကပြန်စဉ်းစားကြည့်တဲ့အခါမှာဒီအာဟာရဒါနာတနက်ကအသားငယ်လေးနဲ့ကောင်းကောင်းလေးစားရမယ်ဆိုလို့ရှင်သူတို့စစ်ချောင်းစကန်ကပြည်သူတွေရောကလေးတွေရောပျော်ကြရတယ်ပေါ့နော်။ကလေးလူကြီးတွေအားလုံးပျော်ကြရတယ်။နောက်တစ်ဖက်မှာကြတော့လေအာဟာရပိုင်းဆိုင်ရာပေါ့မှာကျွန်တော်တို့အစားအုပ်စုတုံးတုံးများတောက်အောင်ကျွေးရဆိုတော့အာဟာရပိုင်းဆိုင်ရာအရာလေဒါသူတို့အတွက်ကခန္ဓာကိုယ်ကျန်းမာကြံ့ခိုင်ဖို့ပြီးလို့ရှိရင်စိတ်ဓာတ်ပိုင်းဆိုင်ရာလေးလေအော်ငါတို့အသားအဟင်းလေးနဲ့စားရပါလားဆိုတော့စိတ်ကလေးကြတော့တို့ပျော်တယ်ပေါ့နော်အဲအဲ့တည်းကြောင့်ကျွန်တော်တို့ကတောက်လျှောက်ဒီနေ့ဒီချိန်ထိကိုအဲဒီအစ်စ်ကြောင့်စကန်နေမှာအာဟာရဒါနာကျွေးရလေးတို့တောက်လျှောက်ပြီးလို့နေတာဖြစ်ပါတယ်ဟုတ်
โอเคซอညီမခုနဆောဆောရှင်းပြခဲ့တယ်လို့ပေါ့เนาะဒီအာဟာရအလှလုပ်တဲ့အခါမှာဒီအစားအသောက်ကျွေးတယ်ဆိုတာမျိုးတက်ကိုတကယ်ကိုဒီအာဟာရဖြစ်အောင်လို့ဟင်းနေကိုစီစဉ်ပြီးတော့ကျွေးတဲ့အခါကျတော့အဲ့လိုမျိုးချက်ပြုတ်ကျွေးနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးစဉ်းစားစီစဉ်လဲဆိုတာလည်းရှင်းပြပါပါရှင်
အဲပုံမှန်ဆိုလို့ရှိရင်ညီမတို့ကိုယ်တိုင်ပေါ့နော်အဲကိုယ်တိုင်ဝယ်ချမ်းတယ်ပြီးလို့ရှိရင်ကိုယ်တိုင်ပဲချက်ပြုတ်တယ်ပေါ့နော်အဲနောက်ပိုင်းမှာအဲညီမတို့စားလို့တဲ့အချိန်မှာတော့စစ်ဆောင်စကန်ဒဲသေးတယ်အခု2023မှာကျတော့စစ်ဆောင်စကန်တွေကယာကျော်တွေဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ညီမတို့ကအဲကိုယ်တိုင်ချက်တဲ့အခါလေးလည်းရှိတယ်အဲစကန်တွေကိုအကူအညီတောင်းပြီးတော့အဲသူတို့ကူညီပေးနိုင်မလားပေါ့နော်ကူညီပေးနိုင်မလားဆိုပြီးတော့စကန်ကိုအကူအညီတောင်းပြီးချက်ခိုင်းတာမျိုးလေးရှိတယ်ပေါ့နော
်အဲညီမတို့ကလေးညံကုန်ဖွဲ့ရတင်တဲ့ဓာတ်ပုံတွေမှာဆိုလို့ရှိရင်ဒီကလေးတွေအပါတရစားတာတွေ့ရတယ်ပေါ့လေဆိုတော့ဒီစေဘေးဒုက္ခဟိုဒယ်ရီအတွက်ပေါ့နော်စေဘေးရှောင်နေရတဲ့သူတွေအတွက်အခုလိုမျိုးဒီအာဟာရဟိုအလှများများလုံးနိုင်ဖို့အတွက်ကရောဘယ်လောက်လိုအပ်နေရလို့ညီမတို့ပြောလို့ရနိုင်ပါလဲရှင်
ဟုတ်လိုအပ်ပါတယ်အမဟိုတော်တော်များများအားဖြင့်ကလေဒီဘက်မှာကဟိုသူတို့မှာတရေသာလဲအမရယ်စားဖို့ကခွင့်လန်းမရှိဘူးပေါ့နော်ခွင့်လန်းမရှိဘူးတရေသာစားနိုင်တဲ့အနေအထားလဲနေတယ်အာဟာရပိုင်းဆိုင်ရာအားဖြင့်ညီမတို့ကျွမ်းမရေရှူဆောင်ကကြည့်မယ်ဆိုလို့ရှိရင်လေဒီအသားဟင်းလေးမပါဘူးအသားဟင်းမပိုင်တော့ပဲလေးပါမယ်ပေါ့နော်ပဲလေးပါမယ်ဒါပေမဲ့ဒီဘက်မှာကျတော့အဲသူသမင်းဟင်းစားလို့ရှိရင်သမင်းလေးပါမယ်ရေလွန်ပြုတ်အသေးရွက်လေးတစ်ခုပါမယ်ပေါ့နော်အဲ့လိုမျိုးလေးဆိုတော့ညီမတို့ကဆစ်ဆောင်စကန်နေမှာဆေးလိုက်ကုနေတဲ့အခါကျတော့ဒါမျိုးတွေကိုအမြဲတမ်းတွေ့ရတယ်ပေါ့နော်တွေ့ရတဲ့အခါကျတော့ဒီလိုမျိုးဆိုရင်တော့ရေရှည်မဖြစ်ဘူးအဲကိုကျွေးနိုင်တယ်တနက်ဆိုလည်းတနက်အားဖြစ်ပေါ့နော်အသားဟင်းလေးနဲ့အာဟာရချီအောင်လေးကျွေးမယ်ဆိုပြီးတော့ညီမတို့အဲ့မှာစပြီးတော့ဒီလိုလေးတွေစီစဉ်ဖြစ်တာပေါ့ဟုတ်ကဲ့
ဆိုတော့ဒီစပေးရှောင်းစခန်းနေမှာကျမတို့တင်တဲ့ဓာတ်ပုံတွေမှာကြည့်ရင်ကလေးငယ်လေးတွေတော်တော်များပုံရပါတယ်ဆိုတော့သူတို့ရဲ့ပုံတော့ဒီစိတ်ပိုင်းရုပ်ပိုင်းအခြေအနေကိုရောညီမဘယ်လိုမျိုးတုံ့တက်မိလဲကိုရာရလည်းဒီကျမရေးဥစားပုံတော့ကုညီပေးနေတဲ့လူတယောက်အနေနဲ့ဘယ်လိုမျိုးတုံ့တက်မိပါလဲရှင
်ကလေးတွေကတော့ဗာစိတ်ပိုင်းဆိုင်ရာအဖြစ်ကအများအဖြစ်ကတော့ဟိုကလေးပေါ့အရန်ငယ်တဲ့ကလေးတွေကတော့ဒီစစ်ရှောင်းလာရတယ်ဆိုတဲ့အထက်သူတို့ကဟိုမိဘတွေကလည်းကြောက်မှာဆိုတော့သူတို့ကချားနေရတော့လေလိုက်အောင်ပဲဥမာလက်ရှိလိုက်ကောဖြစ်တယ်ဆိုလိုက်ကောကလေးရေဆိုလို့ရှိရင်ဒီဘက်လာရင်ဘယ်လာမလဲဆိုတော့ဒီဘက်နေနေကိုခဏလာလေရအမျိုးအိမ်ခဏလာပြီဒီလိုမျိုးလေးပြောတာအရန်ငယ်တဲ့ကလေးတွေကတော့တိတ်မသိဘူးဒါပေမဲ့အဲသူတို့ကဘာတော့သိလဲဆိုတော့လူကြီးကဘလောက်ပဲအဲ့လိုမျိုးလှဲ့လှဲ့ပြောအဲစတိုက်ကအမြင်ကြီးလက်သက်ကြီးကအမြင်ရှိတဲ့အခါကျတော့အဲလင်းရလိုတဲ့အခါမှာမိဘတွေကဘုံဖို့ကျင်းနေဝင်ဘုံဖို့ကျင်းနေဝင်ဆိုတဲ့အချိန်မှာကလေးတွေကဆဆအုံဆုံးကျင်းတော့ဟာလင်းမြန်ကြီးပေါ့နော်လင်းမြန်ကြီးဆိုပြီးတော့သူက ဟိုဟိုကျွန်တော်တို့ငယ်တော့ရုပ်ရှင်ကြည့်လို့ကိုကိုတိုင်းလေးပြန်ရင်အရင်သဘောကျလို့မျိုးပထမအချိန်မှာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့နောက်ပိုင်းနေမှာတို့ကဒါဟိုကြားလာတာဒါလာလို့ရှိရင်ငါတို့ဘုံဖို့ခြင်းနဲ့ဝင်ရတယ်မင်းတို့ရှိရင်ငါတို့တည်မယ်ဆိုရဲဟာတို့တို့စိတ်ထဲမှာတို့တို့ဆွဲသွားတယ်ဆွဲသွားတဲ့ခါကျတော့လေးရင်တန်းကြားပြီးလက်ထက်ကြီးတန်းထုတ်ပြီးဆိုရှင်တို့ကကြောက်တယ်အကလေးတော်တော်များများမှာတော့ matter trouble လေးတွေတောက်နဲ့တောက်မတူတာလေးတွေတော့တွေ့ရတယ်ပေါ့နော်အဲတိတ်တက်နားလဲတဲ့အပြင်အထူးသဖြင့်ဒီနှစ်တန်းသုံးတန်းလောက်ကစပြီးကလေးတွေကကြတော့ဒီ trauma လေးတွေကကိုယ်စီရှိရဲ့တချို့ကလေးတွေဆိုလို့ရှိရင်ညီမတို့ဒီအဟာရတော့ကျွေးတဲ့အခါမှာဆိုတော့ကျွန်တော်တို့ကအငယ်လေးတွေဦးစားပေးမယ်ပေါ့နော်အငယ်လေးတွေဦးစားပေးတဲ့ငယ်စဉ်တိလိုက်တန်းစီပြီးယူခိုင်းတဲ့အခါမှာအငယ်လေးတွေကိုဝင်လေးအလဲပေါ့နော်အပေါ်ကလေးရင်တန်းကြားပြီးဆိုရင်အနောက်ကနည်းနည်းဟိုနှစ်တန်းသုံးတန်းကလေးလေးတွေကအာလေးရင်တန်းကြားပြီးဆိုပြီးတော့သူကပြေးဝင်တယ်တစ်နေ့လည်းမစားတော့ဘူးပေါ့နော်ဒါမျိုးလေးတွေကဆိုတော့မှာအဲ trauma လေးတွေဖြစ်နေတာတချို့ကလေးတွေကညီမတို့တိုင်းနာရပါလေရှိရရှိတဲ့အခါမျိုးကြလို့ရှိရင်တို့ကဒီတနက်ပုံတွေဆွဲတယ်ဘာဖြစ်လို့လဲလူဆိုးကြီးတွေကိုဖြစ်ပို့ဒါမျိုးလေးတွေကအစာပေါ့နော်တို့ကကိုစီကိုစီထန်ရရတော့ရှိကြတယ်မှာတောက်နေတောက်နေတော့မတူကြဘူးပေါ့နော
်ညီမတို့ဒီကလေးတွေရဲ့ကျမကြီးဒီစိတ်ပိုင်းဆိုင်ရာကျမကြီးအတွက်ပါညီမဟိုနေချင်းကန်းတွေလည်းလှုပ်ပေးနေတဲ့ပုံတွေဟိုကလေးညံကဟိုဆာမှာဆိုရှယ်မီဒီယာပေါ်မှာတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးလှုပ်ပေးဖြစ်တာကိုလည်းမအောင်ရှင်းပြပါလားရှင
်ဒီကတော့မှညီမကိုဒီပေါ်ဒီတောင်နန်းဒေသရောက်ခါကညီမတို့နေရာအရန်အေးတယ်ပေါ့နော်ညီမရောက်သွားတဲ့ချိန်6လပိုင်းဆိုတော့မိုးတွင်းကာလလေးဖြစ်တယ်အရန်အေးတယ်အရန်အေးတော့အဲပုံမှန်လဲဟိုလှုပ်ရှားမှုတွေညီမကလုံနေကြပါဘူးလုံနေကြဆိုညီမလမ်းလျှောက်တယ်လမ်းလျှောက်တဲ့ချိန်မှာအဲညီမဒီရွာထဲကကလေးတွေပေါ့နော်ဆစ်ဆောင်ကလေးတွေကဆိုတော့ light ကြည့်တယ်ဘာမှမသိဘူးပြောအနောက်ကအဲညီမ light ခဲ့ဆိုတော့အချိန်မှာသူကပမာစကားနားမလဲနားလေတဲ့ခါကျတော့ဘာမှမသိဘူးပေါ့ဆိုတော့အနောက်ကနေ light လာတယ် light လာတော့ညီမကလည်းအဲချစ်တော့เออไลค์แค่บอสยามาสิไลค์แค่บอสตัวไลค์แค่ไลค์แค่ပြီးတော့အပြည့်ညီမလေးတူတူဂျွာတပတ်လမ်းလျှောက်တယ်ဂျွာတပတ်လမ်းလျှောက်ပြီးတော့အညီမချစ်တော့မဟုတ်ကြွေရပါတော့မဟုတ်ကြွေရမဟုတ်ကြွေပြီးတော့နောက်နေ့မနေ့လဲကြာတော့အညီမမျက်နှာတက်နေတဲ့အချိန်လေးရှိသေးတယ်ကလေးကထက်ရောက်လာရောက်လာတော့ဩအဲ့အဆိုရှင်သူတို့လည်းတူတူရှောက်မလားမသိဘူးပေါ့နော်အဲ့မှာညီမတခုစဉ်းစားမိပါတယ်ပုတ်ပြီးဒီထဲမှာဆွရှောင်းကလေးတွေအများကြီးရှိရဆိုတော့မိဘတွေကသာခွင့်ပြုမယ်ဆိုလို့ရှင်ကဒီကလေးတွေလည်းဘယ်နဲ့စောစောပေါ့နော်လမ်းလျှောက်မယ်ကလေးတွေကိုဒီလေးတင်နေတွေလုတ်ပေးမယ်ပေါ့အဲ့လိုမျိုးလေးညီမအော်စိတ်ကူးမိတယ်စိတ်ကူးမိတဲ့အခါကျတော့ဒီရွာတောင်ရှိတဲ့တွေပါညီမမေးကြည့်ရအောင်ဆိုတော့မှအဲဒေတာကတော့ဘလုံးကြော်ရေးပိုက်ဆိုင်ရာအရင် risk များတဲ့အချိန်ဆိုတော့လေအာညီမတို့သွားတဲ့အချိန်မှာမနေ့စောစောဆိုရင်လည်းကလေးတွေကလည်းအများကြီးဆိုတဲ့အခါကျတော့အဲစိတ်ပူတာပေါ့နော်ကိုကစိတ်ပူတယ်စစအောင်ဆုံးချင်းမှာညီမအဲ3ယောက်လောက်ကနေပြီးတော့နောက်တစ်ဖြည်းဖြည်းဖြည်းနဲ့50တရာအမှုဆို200နီးပါးဖြစ်သွားတာပေါ့နော်200နီးပါးဖြစ်သွားပြီးတော့မနေ့တိုင်းကိုလမ်းလျှောက်တယ်ပြီးရင်တို့ exercise တွေလုပ်ပေးတယ်လုပ်ပေးပြီးလို့ရှိရင်တို့ညီမအမြဲမေးတယ်သူတို့စားကျင်တာလေးပေါ့နော်။ဘာစားကျင်လဲ။စားကျင်တဲ့ဟာလေးတွေညီမရအောင်စီစဉ်နေ။အဲကိုယ်တိုင်လုပ်ပေးတဲ့ဟာလေးရှိရဲပေါ့နော်။ဒါမျိုးလေးနဲ့ဒီနေ့ဒီချိန်ဖြစ်လို့သူတို့ဒီ motive ဖြစ်နေတာပေါ့နော်။ပျော်တယ်ဆရာမနဲ့လမ်းလျှောက်မယ်ပြီးရင်လေးကျင်ငန်းလေးလုပ်မယ်။ဘာလေးလုပ်ပေးမလဲဆိုတာလေးသူတို့အများနဲ့ဟိုရှင်းခုံနေပေါ့။အဲ့ဒါကနေပြီးတော့စားပေးညီမတောက်လျှောက်လုပ်ပေးဖြစ်တာပေါ့မှာဟုတ
်။ကလေးမြန်ကောင်ဖွဲကမတင်စာအေးဖြစ်ပါရဲ့ရှင်။သူ့အနေနဲ့ဒီစစ်ပေးဆောင်ပြည်သူတွေအိမ်ပြန်နိုင်တဲ့နေ့ရောက်တဲ့အထိတက်နိုင်တဲ့ဘက်ကဆက်ပြီးတော့ကူညီသွားဖို့ဆုံးဖြတ်ထားတယ်လို့ပြောပါရဲ့ရှင်။ကျမဆုမြတ်ပါမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်ရုပ်သံကပတ်စဉ်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့တက်တက်ရောင်သတင်းတော်ရဲ့အလဲပါ။အမေရိကန်နာမည်ကျော်ဆိုတော့ Taylor Swift ဂရေးကျွဲတိစီရင်ဝင်သွားပါပြီ။ကိုရီးယား K-pop အဖွဲ့ TXT အဖွဲ့ဒေတာပြသစ်ထုတ်လွှင့်လိုက်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုတက်တက်ရောင်စီစဉ်မှာမအေးတန်တကျော်ကတင်ဆက်ထားပါတယ်။
အမေရိကန်နာမည်ကျော်အဆိုတော် Taylor Swift ဟာကမ္ဘာအချမ်းသာဆုံးတစ်ထည်စီရင်ဝင်သွားပါတယ်။သူ့ကို Forbes ရဲ့ကစင်းရဲ့ဧပြီလ2ရက်နေ့ကထုတ်ပြန်တဲ့ကြေကြွဲတစ်ထည်စီရင်မှာထည့်သွင်းလိုက်တာဖြစ်ပါတယ်။အသက်34နှစ်အရွယ်တေးရီတေးဆို Taylor Swift ဟာဒီစင်းနဲ့ဝင်တာပထမဆုံးအကြိမ်ဖြစ်ပြီးတော့သူ့ရဲ့အသက်တင်ကျွယ်ဝမှုပေါင်းဒေါ်လာသန်1100ဘီလီယံနဲ့1.1ဘီလီယံရှိပြီးတော့နံပါတ် 2545 ချိတ်ပါတယ်။Taylor Swift ကသူ့ရဲ့ချမ်းသာကြွယ်ဝမှုအလုံးဟာသူ့ရဲ့အနုပညာသူ့ဂီတာနဲ့သူ့ရဲ့ဖြောပြမှုကနေရရှိတဲ့ပထမဆုံးဂီတာအကျော်မော်ဖြစ်တယ်လို့ Forbes Magazine ကပြောပါတယ်။
အခု2024ခုနှစ်မှာကတန်းထောင်ချီကျော်ဝသူတွေဒီနေ့ပြောရရင်တော့ကလေးကျွယ်တထည့်အကြီးအတွက်ကအရင်နှစ်တွေကနဲ့ရှင်အများဆုံးဖြစ်ပြီးတော့မနစ်ကတည်းကလူ141ဦးတိုးလာတာပါအမှုပညာအတိုင်ဝန်ထင်ပေါ်ကျော်ကြားသူအတိုင်ဝန်ကလည်းစီးရင်ထဲမှာပို့ပြီးပါလာပါတယ်Taylor Swift ကဒီနှစ် Grammy ကိတ္တဆုပေးပွဲမှာလည်းအကြီးအကျယ်အောင်မြင်မှုရရှိခဲ့ပြီးတော့အကောင်းဆုံးတေးတက်ပြားဆု၄ချိန်ပထမအဆုံးရရှိသူဖြစ်သွားပါတယ်။သူကလက်ရှိမှာ Eras ကိတ္တဖျော်ဖြေခီစဉ်နဲ့ကမ္ဘာအနှံ့ Live ဖျော်ဖြေနေတာဖြစ်ပါတယ်။သူ့ရဲ့ဒီဖျော်ဖြေခီစဉ်က2023နှစ်ကုန်အထိဆိုရင်လက်မှတ်ရောင်းရငွေပေါင်း$10,000ကျော်ရရှိထားပြီလို့အချက်အလက်စီးရင်တွေပြုစုတဲ့ Booster ကပြောပါတယ်။နမေကျော် keyboard ဂီတအဖွဲတစ်ဖွဲဖြစ်တဲ့ Tomorrow X Together TXT အဖွဲရဲ့6ချက်မြောက်ဒေးတပြားအတူ Mini Soul 3 Tomorrow ဆိုတဲ့ဒေးတပြားထွက်လာပါပြီ။သူတို့အဖွဲရဲ့9နှစ်မြောက်နှစ်ပတ်လည်ဆင်နွှဲရင်းနဲ့သူတို့အဖွဲပို့ပြီးရင့်ကျက်လာတာတွေကိုပြောသွားကြပါတ
ယ်။ 이게 자신감은 생겼는데 떨리는 건 똑같이
ကျွန်တော်ကိုကိုကိုယုံကြည်မှုဖြစ်လာပြီမဲ့တခါတလေတော့စိုးရိမ်တော့မယ်ဗျာလို့ Tomorrow X Together အဖွဲတွေက Bon Q ကပြောသွားပါတယ်။သူတို့အဖွဲ့နဲ့ပြည်သက်တွေကြားထူးခြားတဲ့ဆက်ဆံရေးကိုသူတို့ကအထူးကျေးဇူးတင်ပါတယ်။
Getting better and dancer getting better and even visual are getting better.
တေဟုံးကတော့အစိုးပိုင်းမှာကျွန်တော်တို့ပိုကောင်းလာတယ်၊ကတာလည်းပိုကောင်းလာတယ်၊ချိရတာတော့ပိုပြီးတော့ကောင်းလာပါတယ်။ကျွန်တော်တို့ပိုကိုကောင်းလာတာပါ။ဒါပေမဲ့အင်္ဂလိပ်စာကြားတော့လေပိုပြီးတော့ခက်နေတော့မယ်လို့ပြောသွားပါတယ်။ယနေ့ကိုင်းကလည်းသူ့ကိုထောက်ခံတာပါကျွန်တော်ကလည်းထောက်ခံနေဟုတ်ပါတယ်တဲ့
그팬과아티스트의관계라는게
띠홍아ဆက်ပြီးတော့ပြည်သက်တွေနဲ့နုပညာရှင်တွေရဲ့ဆက်ဆံရေးကတကယ်ထူးခြားတယ်ဗျာလို့ပြောသွားပါတယ်စိတ်ဝင်စားဖို့ကောင်းပါတယ်တဲ့ကျွန်တော်တို့အတူတူကြီးပြင်းလာကြတယ်လို့တွေးလိုက်မြင်ကျွန်တော်တို့နဲ့ပြည်သက်တွေကြားတဲ့ရှိထားတဲ့တခုကတကယ်ကိုထူးခြားတဲ့အရာပဲဖြစ်ပါတယ်လို့ဆိုပါတယ်စုပင်းကလည်းသူတို့ကိုချစ်တဲ့ပြည်သက်တွေနဲ့သူတို့ကြားထူးခြားတဲ့ဆက်ဆံရေးကိုတိတ်ကိုတန်ဖိုးထားတယ်လို့ပြောသွားခဲ့တာပါ
그냥팬분들께서듣고느끼시는대로계속해주셨으면좋겠어요
대형뼈들로봐봐대게투자예니의세상이봐대우네도뼈쉰지진아심피지진의세구리네봐꼬마아치송예니송땡겐진쉬라야들로봐봐대형네대형예니젠라자라고뚜야래니타보저너로아투고제수띠마래로뼈도와봐래 Tomorrow X Together 어퍼의 Mini Soul 3 Tomorrow 데이트뼈가အပီလာတရည်ဒီမှာထုတ်လိုက်တာဖြစ်ပြီးတော့ Deja Vu ဆိုတဲ့တခြင်းကတော့သူတို့ Deja Bia ရဲ့အကောင်းဆုံးတခြင်းဖြစ်ပါလိမ့်ရှင
်ပေါ်ရရှိမြန်ခင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးဖို့လိုတဲ့ဆိုရင် VOA email လိပ်စာ bumbies@voanews.com ကိုပေးဖို့နိုင်ပါတယ်ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးဖို့နိုင်ကြပါတယ်တော်ရရှင်နေစီကရေးသားပြပုချက်တွေကိုစောင့်မျှော်ကြိုးစုံနေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ကာဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုရက်သတ်မှတ်လိုက်ပြီးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတယာဟုကတင်းလာနေမှာပြောပါတယ်။အပြည့်အရေးနဲ့တစားခံတွေလွတ်ပေးအကြံပြုချက်တွေကိုအမေရိကန်ကိုယ်စားလှယ်တွေကအီဂျစ်နိုင်ငံကာယူမြို့ဆူရီဘွဲမှာဟာမတ်စ်တို့တက်ထပ်ပြရခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောကြားထားချိန်မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ကာယူဆူရီဘွဲရဲ့အသေးစိတ်အစည်းအခမ်းအကိုဒီကနေ့လက်ခံရရှိခဲ့ပါတယ်လို့အစ္စရေးကောင်ဆောင်ကလည်းဂျေရုဆလမ်မြို့မှာပြောပါတယ်။ရော်ဖာမြို့ကိုတိုက်ဖို့ရက်သပတ်ပြီးပြီလို့လည်းဝန်ကြီးချုပ်နတယာဟုကပြောပေမဲ့ရက်အထိကျကိုတော့မပြောပါဘူး။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့မှာတော့တနင်္လာနေ့မှာအီရန်ကတန်ယုံအစ်တစ်ခုပြန်ဖွင့်လိုက်ပါတယ်ဒမတ်စကတ်မှာထပ်ဖွင့်လိုက်တဲ့အီရန်တန်ယုံတဲ့ဟာအရင်ဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့တဲ့တန်ယုံအဟောင်းနဲ့တိတ်မဝေးဘူးလို့တန်ယုံဖွင့်ပွဲကိုရောက်နေခဲ့တဲ့ AFP သတင်းတောက်ကပြောပါတယ်ရန်နာတက်ွေစီမံကိန်းမှာလုပ်နေတဲ့ Chevron Company ကတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေကိုလုံးဝရုပ်သိမ်းလိုက်ပြီးလို့မြန်မာရဲစောင့်ကြည့်နေတဲ့ Justice for Myanmar ကထုတ်ပြန်လိုက်ပါတယ်ရန်နာတက်ွေစီမံကိန်းက Chevron ရဲ့လက်ချအစုရှယ်ယာတွေကိုထိုင်းနိုင်ငံက PTTE ကုမ္ပဏီနဲ့မြန်မာရေနံနဲ့သဘာဝတန်ွေလုံက MOG တို့ကိုခွဲဝေရောက်ချပေးခဲ့တယ်လို့ Justice for Myanmar ရဲ့ ABL 9ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်။တင်းကျုပ်ကျော်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါမနေ့အစည်းအဝေးထုတ်လို့ရမှုကမတ်သိထိုက်ပါ။ VOA American ရုပ်သံရဲ့မနေ့ပိုင်းအစည်းအဝေးကိုရေဒီယိုကလည်းလိုက်လို့မီတာ24 40နဲ့51လိုက်လာမီတာ190ပြည့် VOA ရဲ့ website YouTube နဲ့Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမ မြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တပောင်သားပါခင်ဗျာ